Welcome to the Voice of America in Burmese.
Mingla menne kima Washington myo do VOA American tan ga ni 2019 ku ni me la 28 ye tanin la ni ne ne khin a season ko Myanmar sanaw chain me ne 6 nai ga ni 9 nai thi line to meter 24 40 51 tu ga ni dai yai thon lwin taw ma ba shin Tama injin nai ma
Mingla menne kima shin Tama thank you type ba ko nyan win aw ne tu tin ni chin ya ba me ဥရောပပါလီမန်ရွေးကောက်ပွဲတွေကိုတော့မနေ့တနင်္ဂနွေနေ့ကနောက်ဆုံးရှေ့အဖြစ်ဥရောပနိုင်ငံ22နိုင်ငံကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းမှာ Toyota ကားတပ်ဆင်ထုတ်လုပ်တဲ့စက်ရုံဖွင့်ဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။တနင်္ဂနွေနေ့ကရန်ကုန်ကနေစတင်ထွက်ခွာပြီးဖြစ်တဲ့မိုင်ပေါင်း 3,000 မော်တော်ဆိုက်ကယ်မောင်းနေမဲ့ခီးရှည်နဲ့ပတ်သက်လို့
တာရှိလေးနေဆက်ကနေပြောတော့ထိုက်ပါပါမယ်။ထိုင်းရီဆန်စင်လာဟုတ်ထိုင်းလာဝါကျွန်တော်တရက်တော့ပဲကြာပါတယ်ကျွန်တော်တို့ချက်ချင်းဖြတ်သွားရတော့ပါပဲ
ဒါကတော့မြန်မာကနေပြတိန်အထိမောင်းနေမဲ့မော်တော်လော့မောင်းသူကိုအောင်ကျော်ဝင်းကပြောသွားတာပါခီးစဉ်အသေးစိတ်ကိုတော့တည်င်းအစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါမြမရေးရာဆွေးနွေးကန်းနဲ့တင်းလာနေတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ဥရောပပါလီမန်အတွက်အခရာချတဲ့ရွေးကောက်ပွဲနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့မှာတော့ဥရောပနိုင်ငံ22နိုင်ငံကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်လွတ်တော်အမှတ်နေရာ950တနေရာကိုရွေးကောက်မဲ့၄ရက်ကြာမဲပေးပွဲတွေကိုတော့မဲဆန္ဒရှင်426သန်းရှိတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံမှာပြီးခဲ့တဲ့ဇာတာပတိနေ့ကစတင်ခဲ့တာပါဥရောပပါလီမန်အတွက်ပထမဆုံးနိုင်ငံတကာမဲပေးပွဲတွေစခဲ့တဲ့1989ခုနှစ်နောက်ပိုင်းအခုရွေးကောက်ပွဲကအရေးကြီးဆုံးလို့လည်းရှုမြင်ထားကြပါတယ်။ Brussels နဲ့ Strasbourg ကပါလီမန်တွေကိုအဓိကပါတီကြီးတွေဆက်ပြီးထိန်းချုပ်ထားမယ်လို့မျှော်လင့်ထားကြပေမဲ့လို့လည်းလက်ရှိရွေးကောက်ပွဲမှာတော့လက်ရဝါဒီအမျိုးသားရေးသမားတွေကဥရောပရဲ့ရွှေပြောင်းဝင်ရောက်မှုရှော့ချရေး EU ရဲ့မူဝါဒတွေကိုပြင်ဆင်နိုင်မဲ့ကိုယ်စားလှယ်တွေရွေးကောက်ခံရဖို့မျှော်လင့်နေကြပြီးအောင်မြင်မှုရမယ်လို့လည်းခန့်မှန်းထားကြပါတယ်။ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့သဘောထားတင်းမာတဲ့အမျိုးသားရေးဝါဒီအီတလီပြည်ထရေးဝန်ကြီးကတော့သူ့ရဲ့လက်ရဝါဒီ League Party အနိုင်ရရင်ဥရောပမှာအလုံးပြောင်းလဲသွားမယ်လို့ပြောဆိုပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာဂျာမနီနဲ့ဂရိနိုင်ငံတွေမှာမဲပေးပြီးထွက်လာသူတွေကိုကောက်ခံတဲ့စစ်တမ်းအရတော့လက်ဝဲလက်ရမရင်းတဲ့ဗဟိုဝါဒီပါတီတွေဥရောပလွှတ်တော်အသင်းမှာအမတ်နေရာတွေဆုံးရှုံးမဲ့အခြေအနေရှိနေပါတယ်။မဲပေးပြီးထွက်လာသူတွေကိုကောက်ယူတဲ့စစ်တမ်းအရတော့ဂျာမနီမှာတဘာဝပဝင်ခြင်းအရေးအလေးပေးတဲ့ Green Party ကအောင်မြင်မှုရနေပြီးဝင်ကြီးချုပ်အင်ဂလာမာကဲရဲ့ Conservative တွေရဲ့နောက်ဒုတိယနေရာကိုလိုက်နေပါတယ်ရှင်
။မြောက်ကိုရီးယားရဲ့လက်တလောချင်းချောင်းမှုတွေအပေါ်သမ္မတ Trump နဲ့အမျိုးသားလူညွန့်ရေးအကြံပေးဂျွန်ဘော်ဒန်တို့ကြားသဘောထားကွဲလွဲနေပါတယ်။မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့လတဲ့တာတိုပစ်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တဲ့လုပ်ရဟာလက်သမကလုံညွန့်ရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘောလ်ဒန်ကဂျပန်နိုင်ငံခီးစဉ်အတွင်းသတင်းနောက်တွေကိုပြောပါတယ်။ဒါဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကပထမဆုံးဖွင့်ဟပြောလာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လုပ်ရက်ကသူ့ရဲ့အရာရှိတချို့နဲ့အခြားလူတွေကိုအနှောက်အယှက်ဖြစ်စေမဲ့သူ့အပေါ်မှာတော့မြောက်ကိုရီးယားခေါင်းဆောင်ခင်ဗျာအင်္ဂါရောနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်လို့ကတိတည်လေးမဲလို့ယုံကြည်ကြောင်း Twitter မှာရေးပါတယ်။သမ္မတထရန့်ကအခုလိုတုံ့ပြန်ရေးလိုက်တဲ့အပေါ်အစိုးရအဖွဲ့ဝင်တွေနဲ့မဟာမိတ်တွေကြားနားမလည်သလိုအံ့ဩတုံ့လွှတ်ခဲ့ရတယ်လို့သမ္မတထရန့်နဲ့အတူဂျပန်ခီးစင်မှာပါသွားတဲ့အင်ပီရိုအရာရှိတွေကပြောပါတယ်။ဘယ်လောက်နီနီဝေဝေမြောက်ကိုရီးယားကဒီလိုဒုံးကျည်စမ်းသပ်ပစ်လွတ်တာဟာကုလသမဂ္ဂလူညီကောင်စီပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒုံးကျည်စမ်းသပ်တဲ့ဒေသတွင်းအမေရိကန်တပ်ရောတောင်ကိုရီးယားနဲ့ဂျပန်အရသားတွေရှိနေတာကအမေရိကန်အတွက်ချိန်ချမှုဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်
။အမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့လုပ်မယ်ဆိုရင်နောက်နှစ်ရွေးကောက်ပွဲမှာသမ္မတပြန်ပြီးရွေးကောက်ခံရမှာဖြစ်ပြီးအောက်လွှတ်တော်ကို Republican တွေကပြန်လည်ထိန်းချုပ်သွားနိုင်မှာဖြစ်တယ်လို့ထိတ်တန့် Republican လွှတ်တော်အမတ်တဦးကတနင်္ဂနွေနေ့မှာဟော်ဂိန်းထုတ်လိုက်ပါတယ်။သမ္မတထရန့်ရဲ့နီးစပ်သူတောင်ကယ်ရိုလိုင်းနာအထက်လွှတ်တော်မှလင်စီဂရေဟန်က Fox News Sunday အစီအစဉ်မှာအခုလိုပြောတာဖြစ်ပါတယ်။ တရားစွဲဆိုရေးစုံစမ်းမှုစာပေါ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကခွင့်ပြုလိုက်မယ်ဆိုရင်တော့ဒါကဒီမိုကရက်ပါတီကိုယ်တည်တွင်ကိုတူးသလိုဖြစ်သွားမယ်လို့အထက်လွှတ်တော်ရီပါဘလစ်ကန်အမတ်မစ္စတာဂရဟန်ကပြောပါတယ်ထရန့်အနိုင်ရခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆွတ်ဖက်မှုကိုအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုပြတ်သွားအောင်သမ္မတကတရားရေးပိုင်းကိုနှောက်ယှက်ခဲ့သလားဆိုတာဆုံးဖြတ်နိုင်ဖို့သမ္မတထရန့်ကိုစပီးကြားနာစစ်ဆေးဖို့တောင်းဆိုထားတာကတော့အောက်လွှတ်တော်အမတ်435ဦးထဲမှာမှဒီမိုကရက်လွှတ်တော်အမတ်3ဒါဇင်လောက်နဲ့ရီပါဘလစ်ကန်အမတ်2ဦးပဲရှိပါတယ
်။အဲဆွေတို့ကြောင့်အုပ်စုတွေဝင်ရောက်ခဲ့တဲ့ပြစ်မှုထင်ရှားတယ်ဆိုပြီးပြင်သစ်နိုင်ငံသား3ဦးကိုတင်းငွေတွေကအီရတ်နိုင်ငံတရားရုံးတစ်ခုမှာတေတံချမှတ်လိုက်ပါတယ်။အဲ့ဒီ3ဦးကတော့ကာဗင်ကနော့၊လီယိုနတ်၊လိုပက်စ်နဲ့ဆလမန်မာချော့တို့ဖြစ်ပြီးသူတို့ဟာအီရတ်နိုင်ငံမှာပထမဆုံးတည်ထောင်ပေးခံရတဲ့ပြင်သစ်နိုင်ငံသားတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တည်းဆီးရီးယားနိုင်ငံမှာ IS တို့ထိန်းချုပ်ထားရနောက်ဆုံးလက်ကျန်နေမျိုးကိုဆွန့်လွတ်လိုက်ရပြီးတဲ့နောက်နိုင်ငံသားသားအများပြားပါဝင်တဲ့လူယာနဲ့ချီကိုအမေရိကန်ကြောတောင်နောက်ခံပေးထားတဲ့ SDF ဆီးရီးယားတပ်တွေကဖမ်းဆီးခဲ့ပြီးအဲ့ဒီလူတွေအမှုကိုခတ်သွက်သွက်ကြားနာစစ်ဆေးနေတာပါ။ဖမ်းမိသူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလတည်းအီရတ်ကိုလွှဲပြောင်းပေးခဲ့ပြီးချုံနှောင်ထားပါတယ် SDF တပ်ကဖမ်းခဲ့တဲ့အထက်မှာအခုတရံပေးလိုက်သူ3ဦးပါဝင်ပြင်သစ်နိုင်ငံသား12ဦးရှိပါတယ်အခုလိုတရံချမှတ်ခံရပေမဲ့သူတို့အနေနဲ့အယူခံဝင်ပိုင်ခွင့်ရှိပါသေးတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်း IS တပ်ဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပြင်သစ်အမျိုးသား2ဦးနဲ့ဂျာမန်အမျိုးသမီး2ဦးတို့ကိုအီရတ်မှာထောင်ဒဏ်တစ်သက်ချမှတ်ခဲ့ပါတယ်အီရတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအခုလိုတရားစီရင်မှုအပေါ် HRW လူအခွင့်အရေးအဖွဲ့ကရှုံချလိုက်ပြီးအီရတ်တရားရုံးဟာလက်ဆုပ်လက်ကင်မပြနိုင်တဲ့တက်တည်နေတဲ့ရိုက်နှက်စစ်ဆေးဝန်ခံချက်တွေပေါ်မူတည်ပြီးအမိတ်ချနေခြင်းသာဖြစ်တယ်လို့ပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51kilohertz 5805နဲ့ဖိုင်လမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာ Toyota ကကားတက်ဆင်ဆက်ယုံကားတက်ဆင်ထုတ်လုပ်ဆက်ယုံဖွင့်တော့မယ်လို့သတင်းရှင်းမြစ်တွေကိုကိုကာပြီးဂျပန်သတင်းတွေမှာတနင်္လာနေ့ကဖော်ပြကြပါတယ် Toyota ကားတက်ဆင်ထုတ်လုပ်တဲ့ဆက်ယုံကိုတော့ရန်ကုန်မြို့ကတိလဝအထူးစီးပွားရေးဆောင်မှလုပ်မှဖြစ်ပြီးကနဦးအနေနဲ့တစ်နှစ်ကို pickup truck အစင်းရေ1000ကျော်လောက်ထုတ်မှဖြစ်ပါတယ်။ကနဦးရင်းနှီးမြှုပ်နှံမှုဒေါ်လာတန်10ကနန်းလောက်ရှိမှဖြစ်ပြီးတရားဝင်ကြေညာချက်ကတော့ဒီလအကုန်လောက်ထွက်လာမယ်လို့မျှော်လင့်ထားကြပါတယ်။မြန်မာနိုင်ငံတွင်းကိုပြည်ပက pickup car တွေတွင်းမယ်ဆိုရင်အထူးလိုင်စင်ကြီးက40ရာခိုင်နှုန်းကျော်ချတင်မှဖြစ်ပြီးပြည်တွင်းထုတ် car တွေဆိုရင်တော့အခွန်ကင်းလွတ်ခွင့်ရထားပါတယ်။ဒါပြင်မြန်မာအစိုးရကလက်ရမောင်းကားတွေတင်သွင်းမှုကိုလည်းကန့်တလိုက်တာကြောင့်တချင်းကဂျပန်ကားဟောင်းတွေတင်သွင်းမှုကလည်းထောက်ဝက်ကျော်ကျဆင်းသွားပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာကားအသစ်ရောင်းချရမှုကနှစ်ဆမြင့်တက်လာပြီးကားအစင်းရေ18000နီးပါးရောင်းချခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကားတက်ဆင်ထုတ်လုပ်ရေးလုပ်ငန်းတွေကတော့ Suzuki, Ford နဲ့ Honda တို့ရှိနေပြီဖြစ်ပါတယ်။အများစုကတော့ပြည်ပကနေမော်တော်ယာဉ်ပစ္စည်းတွေတည်ယူလာပြီးမြန်မာနိုင်ငံတွင်းကဆက်ယုံနေမှာတက်ဆင်တာဖြစ်ပါတယ
်။နီပေါ်နိုင်ငံကတ်မန်ဒူးမြို့ကနေရာသုံးခုမှာတနင်္ဂနွေနေ့ကဖြစ်ပွားတဲ့ပေါက်ကွဲမှုအတွင်းအနည်းဆုံးလူ၄ဦးသေဆုံးပြီး9ဦးလောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှထုတ်ပြောတာမျိုးမရှိသေးပေမဲ့ပေါက်ကွဲမှုဖြစ်ရာအိမ်တအိမ်မှာရှာဖွေတွေ့ရှိတဲ့လက်ကမ်းစာရွက်တွေအရနီပေါ်ကခွဲထွက်ရေးမော်ရီဝါသဘုံနဲ့လက်ချက်ဖြစ်နိုင်တယ်လို့ရဲကတန်တရားဝင်နေပါတယ်
။သရီလင်္ကာနိုင်ငံမှာလူပေါင်း258ယောက်သေဆုံးခဲ့ရတဲ့အီစတာနေ့တိုက်ခိုက်ခံရမှုမှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့အစ္စလာမစ်အဖွဲ့ရဲ့လက်ချက်တွေကို၄ရက်ကြာရှာဖွေမှုအတွင်းတန်တရားရှိသူ100လောက်ကိုသရီလင်္ကာစစ်တပ်ကဖမ်းဆီးထားပါတယ်။မြို့တော်နဲ့တခြားအရေးပါတဲ့မြို့တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကစပီးစစ်တပ်ကပိတ်ဆို့ရှာဖွေမှုအတွင်းတပ်ဖွဲ့ဝင် 3,000 လောက်ကိုတတ်ချထားခဲ့တယ်လို့စစ်တပ်တာဝန်ရှိသူတို့ကလည်းပြောပါတယ်။ပိတ်ဆို့ရှာဖွေရေးပထမ3ရက်အတွင်းမှာပဲတန်တရားရှိသူ89ဦးကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပြီးစုံစမ်းစစ်ဆေးမှုလုပ်ဖို့ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးထားတယ်လို့လည်းသူကပြောဆိုထားပါတယ်ရှင်။
။အမေရိကန်ပြည်ထောင်စုမှ Ruling တန်တာအဖွဲ့ကစိုက်ကဲတန်တွေတဝောဝောနဲ့ကြာဆုံးအမေရိကန်စစ်မှုရေးတန်းတွေကိုဂုံပြုတဲ့တနင်္ဂနွေနေ့တုန်းကထောင်ချီတဲ့စိုက်ကဲတန်းနဲ့လှည့်လည်ချီတက်ခဲ့တာပါ။ဝါရှင်တန်မြို့တော်အဆိုပါအခမ်းအနားပွဲကတော့ဒီနေ့ဟာနောက်ဆုံးဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါရယ်။မေလ29ဒီကနေ့ဟာစစ်ပွဲအတွင်းကြာဆုံးသွားတဲ့အမေရိကန်စစ်မှုရေးတန်းတွေကိုဂုံပြုတဲ့ Memorial Day ဖြစ်ပြီးရူရင်းတန်တာလို့ခေါ်တဲ့မော်တော်ဆိုင်ကယ်အဖွဲ့ကဝါရှင်တန် DC ကိုလာရောက်ပြီးအမျိုးသားရင်းမြစ်တစ်ဝိုက်မှာလှည့်လည်ချီတက်ပွဲလုပ်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနစီးရင်ရအမေရိကန်စစ်ဘက်တာဝန်ရှိသူ 8,300 ပျောက်ဆုံးနေစေဖြစ်ပြီးအဲ့ဒီတွေက 9,300 လောက်ကဒုတိယကမ္ဘာအဆင့်တွင်ဖြစ်တယ်လို့126ဦးအားစေအေးခေကာလာတို့ကပျောက်ဆုံးနေပါတယ
်။မေလ29ရက်တနင်္လာနေ့နေ့ကင်းသတင်းအစီအစဉ်ကိုမတ်တန်ကီထိုင်းနဲ့ကိုညံဝေးအောင်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မြန်မာကနေဗြိတိန်နိုင်ငံအထိမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးရှိန်မောင်းနေတဲ့မြန်မာနိုင်ငံသား2ဦးဟာမနေ့တနင်္ဂနွေနေ့အစောပိုင်းကရန်ကုန်မြို့ကနေရှမ်းပြည်နယ်တာချီလိပ်ထိုင်းနိုင်ငံဇက်ကိုဥတီပြီးစတင်ထွက်ခွာသွားပါပြီ။သူတို့ခီးစဉ်အသေးစိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။မော်တော်လော့ခီးသွွားဖွဲလို့နာမည်ပေးထားတဲ့နိုင်ငံပေါင်း30ကျော်ကိုဖြတ်တန်းမောင်းနှင်သွားမဲ့မော်တော်ဆိုင်ကယ်ခီးစဉ်နဲ့ပတ်သက်လို့တောက်ကြာနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုအောင်ကျော်ဝင်းကအခုလိုပြောသွားပါတယ်။
တာချီလေးနေဆက်ကနေပြောကျွန်တော်တို့ထိုင်းလာပါမယ်။ထိုင်းလေဆိုရင်လာဟုတ်ထိုင်းနဲ့လာဟုတ်ကကျွန်တော်တရက်တော့ပဲကြာပါမယ်ကျွန်တော်တို့ချက်ချင်းဖြတ်သွားရပေါ်တော့ပါပဲ။ပြီးတော့ကျွန်တော်တို့ထိုင်းမှာကျွန်တော်တို့13ရက်ဒါမှမဟုတ် 14 ရက်တော့ကျွန်တော်တို့ဆက်တဲ့ဈေးရပါမယ်။ထိုင်းနာဆင်ကျွန်တော်မွန်ဂိုလီးယားကိုတက်ပါမယ်။မွန်ဂိုလီးယားဆင်ကျွန်တော်တို့ကဇက်စတန်ကိုကူးတဲ့အခါမှာကျွန်တော်တို့ကဘော်ဒါမဖြစ်တဲ့သူကရုရှားကိုချက်ပြင်ရတယ်ဗျာ။ရုရှားနေတဲ့ဆင်ကျွန်တော်တို့ကကဇက်စတန်ပြန်ပေါ်ပါမယ်။ကဇက်စတန်နေတဲ့ဆင်ကျွန်တော်တို့ကနေပြီးရုရှားကိုပြန်ပြီးတော့ကျွန်တော်တို့စိတ်ပီတာစဘတ်ကိုမော်စကိုလို့ပြောတော့ပါမယ်။ကျွန်တော်တို့ဒီထက်ကကျွန်တော်တို့အကျုပ်ပါလေးတော့ကြောင်းမရှိပါနိုင်ပါလေ။အဲ့တော့ဒီစင်ကျွန်တော်တို့နော်ဝေးကနေပြီးတော့ကျွန်တော်တို့ဒီတောင်ဘက်ကိုဆင်ကျွန်တော်တို့ဒန်မတ်ကြည့်ပါတယ်။ဒန်မတ်ကနေဆင်ကျွန်တော်တို့ဂျာမနီလို့နယ်သာလန်လို့အဲ့ရောက်ပါဒီစင်ကျွန်တော်တို့အမ် UK ပေါ့နော်ကျွန်တော်တို့ face one နေနေရတော့ကျွန်တော်တို့ကအမ် UK ကိုရောက်စီမယ်လို့ကျွန်တော်တို့ယူရထားပါတယ်။ကျွန်တော် UK မှာကျွန်တော်တို့အနေငယ်လိုက်ပြီးတော့ပတ်ပါမယ်။ပတ်ပြီးလို့ရှိရင်ကျွန်တော်တို့ကနေပြီးတော့အားလုံးစားရရအစီပြေတယ်ကျွန်တော်တို့နေနေရလဲကျမကြီးတို့ဒီဆိုင်ကယ်လို့ပါလို့လဲအကုန်လုံးအခြေအနေကောင်းလို့ဆိုတော့ကျွန်တော်တို့ကနေပြီးတော့ပြန်တဲ့တို့ကျွန်တော်တို့ဒီအီတလီလို့ပေါ့နော်ကျွန်တော်တို့ဒီဥရောပနိုင်ငံတွေပြန်ပြီးတော့ဖြစ်ပါမယ်
အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ကိုပြန်ဝင်ဖို့စဉ်းစားထားကြောင်းကိုအောင်ကျော်ဝင်းကသတင်းမီဒီယာတွေကိုပြောပါရယ်။ဒါအပြင်သူတို့ဖြတ်တန်းသွားမဲ့နိုင်ငံတွေရဲ့ယဉ်ကျေးမှုအစားအသောက်တွေကိုလည်းလေ့လာမှတ်တမ်းတင်သွားမှာဖြစ်တယ်လို့ဆိုပါရယ်။ကိုအောင်ကျော်ဝင်းနဲ့အတူနောက်ထပ်မော်တော်လော့ခီးသွားတအုပ်ဖြစ်တဲ့စိုင်းစွန်ဖားကလည်းသတင်းစာရှင်းလင်းပွဲမှာသူတို့နှစ်ဦးမိုင်ပေါင်း 3,000 ကျော်မော်တော်ဆိုင်ကယ်နဲ့ခီးမောင်းနေဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့မှာလွတ်လပ်ရရပြီးတဲ့နောက်1955ခုနှစ်ကဒုတိယကမ္ဘာစစ်ကကြံခဲ့တဲ့ BSA မော်တော်ဆိုင်ကယ်ဟောင်းတစ်စီးနဲ့မြန်မာကနေဥရောပနိုင်ငံတွေအထိမိုင်ပေါင်း 9,000 ကျော်မောင်းနေခဲ့တဲ့ဥပတုံနဲ့ဒေါ်တင်တင်စိန်တို့ဇနီးမောင်နှံကိုအားကြပြီးဂုံပြူတာဖြစ်ကြောင်းနဲ့ဒီကနေ့ခေတ်လူငယ်တွေအနေနဲ့သူတို့လိုစွန့်စားကမ္ဘာပတ်လူစိတ်တွေဖြစ်လာခဲ့ရတယ်လို့ဆိုပါရစေ။ဒီ
1955နောက်ပိုင်းမှာလော့ပြောကြပေါင်းနဲ့လော့အတွေ့အကြုံများရတဲ့ခီးကိုဘာကြောင့်မတူမှမထွက်ခဲ့လဲဆိုတော့ကျွန်တော်တို့တော်တော်လေးတော့ဟိုစိတ်ဝင်စားမိတယ်ဘာကြောင့်မထွက်ကြလဲမသိဘူးအဲကြောင့်မကြော်တာအဲ့ဒါလေးစဉ်းစားနေကိုကပို့ပြီးတော့ထွက်ချင်တာလေဘွားတို့ခင်နဲ့ဆိုင်ကျွန်တော်အများကြီးဒါတော်တော်လေးတက်တာပါတယ်သူတို့ခင်တော်သွားရတယ်ဆိုရင်ဒါသူတို့လုံးဝဟိုဘာမှမက်ပြာစားတော်တော်ခက်ခဲနဲ့သွားရတာလေကျွန်တော်တို့ကဒီမှာအင်တာနက်နဲ့ဆက်check ပြီးတော့ကီလိုမီတာဘလောက်ဝေးရမိုင်ဘလောက်ဝေးရဘယ်နေရာမှာဇေလောက်ဘယ်မျိုးရှိရဆိုတာကိုလေကျွန်တော်သိတယ်။တက်မဲ့နေရာတော့စီစဉ်ထားတယ်။ဟိုတက်နေရာလည်းရောက်ကိုဒီမှထားတဲ့ခီးကိုရောက်တော့ဟို6တဲ့မှာကျွန်တော်အငဲအားတက်နေပါလိမ့်မယ်။
ဥပတုံနဲ့ဒေါ်တင်တင်စိန်တို့နှစ်ဦးရဲ့ခက်ခဲကြမ်းတမ်းတဲ့ကမ္ဘာပတ်မော်တော်ဆိုင်ကယ်ခီးစဉ်ဟာ1950ကျော်ပတ်ဝန်းကျင်တဝိုက်ကကမ္ဘာမှတ်တမ်းတင်ခံခဲ့ရပြီးဒေါ်တင်တင်စိန်ဆိုရင်လည်းပထမဆုံးမြန်မာအမျိုးသမီးကမ္ဘာလှည့်ဖြစ်အများကဂုဏ်ပြုခဲ့ကြပါတယ်။တောက်ကြနေကပြုလုပ်တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲကိုလည်းဒေါ်တင်တင်စိန်ကတက်ရောက်ခဲ့ပြီးအခုလိုအားပေးစကားပြောကြားခဲ့ပါတယ်။
ရဲ့ဒီပုံမဲ့ပုံပုံတွေပါနော်ကျော်ကျော်မောမောနဲ့ခွားနိုင်ပါသေးလဲစတောင်းရဲ့နော်တို့နှစ်ယောက်ကခွားနဲ့တိုင်ပြီးတော့တစ်နေ့တော့ဝင်တိုင်ပြီးတော့သွားဖို့လာဖို့ရှင်နေလို့ပါလေအခုတော့အောင်မြင်သွားပါပြီခစ်ကပြီးနေပါပြီနော်စိတ်လည်းကောင်းပါလေတို့မှစဉ်းစားနေတော့ဘူးတော့လို့ပါတော့ဘာလို့ဖြစ်ပါလဲတောင်းတော့လွယ်လွယ်ကူကူသွားလာလို့ရတဲ့အတွက်မိနာကြာဖြစ်ရပါတယ်
ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖားတို့နှစ်ဦးဟာသူတို့ခီးစဉ်အတွက်လွန်ခဲ့တဲ့၃နှစ်ခရဲကစတင်ပြင်ဆင်ခဲ့ကြပြီးဖြတ်ကျော်သွားမယ့်နိုင်ငံ၏အတွက်လိုအပ်တဲ့စာရွက်စာရမ်းတွေကိုပြီးခဲ့တဲ့၈လခရဲကပြင်ဆင်ခဲ့ရတယ်လို့ဆိုပါရယ်။ဒါ့အပြင်ခီးစဉ်အတွက်နေပြည်တော်ကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မော်တော်ဆိုင်ကယ်မောင်းနှင်ခွင့်မပြုတဲ့ရန်ကုန်မြို့ကအထွတ်မှရင်ထင်းရဲနဲ့အတူရန်ကုန်တိုင်းအစိုးရကထွက်ခွာခွင့်ပြုခဲ့ပါရယ်။မော်တော်လော့ခီးစဉ်အတွက် MPRLENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးသွားမှာဖြစ်ပါတယ်ရှင်တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါမြန်မာရင်ကျေးမှုအမှုဒုက္ခမလက်ရာတွေကိုနယူးယောက်မြို့မှာနိုင်ငံတကာဖန်တီးသူတွေနဲ့ပေါင်းပြီး Hype Hope ဆိုတဲ့ခစ်ပေါ်ပေါင်းဆက်အဝတ်ထည်တွေကိုထုတ်လုပ်နေရမှာအောင်မြင်မှုတွေတွေ့ရပြီလို့ Hype Hope ကုမ္ပဏီစတင်တည်ထောင်တဲ့ကိုလင်းလွန်းက VOA ကိုပြောပါရယ်ကိုလင်းလွန်းဝါရှင်တန်ကိုရောက်ခိုက်မှာကိုစော်ဝင်းလိုင်ကကျမတို့ဝါရှင်တန် VOA ရုံးမှာတွေ့ဆုံမေးမြန်းထားပါရယ်ရှင
်ပထမဆုံးတော့ကိုလင်းလွန်းကဒီပြညာနဲ့ပတ်သက်ပြီးလုပ်နေတဲ့ T-shirt design လေးတွေဆက်ကိုနီကွန်နဲ့ကိုပေါ်ပြီးတော့ဒီမှာထုတ်ဖို့ကြိုးစားနေကိုလင်းလုံးလုပ်နေတဲ့အမှုပညာအကြောင်းလေးတွေဘယ်လိုပုံစံလဲဘာတွေလဲဆိုတာရှင်းပြလို့ရအောင်လားခင
်ဟုတ်ကျွန်တော်ကအခုဒီမှာတော့ဒီ design နဲ့ပတ်သက်ပြီးတော့ကျွန်တော်လေ့လာနေတင်ယူနေရနယူးယောက်မှာပေါ့နော်ဆိုတော့ကျွန်တော်အခု High Hope ဆိုတဲ့ဒီ clothing brand လေးကျွန်တော်လုပ်ထားတယ်ဆိုတော့အဲ့ဒီမှာတော့ကျွန်တော်အဓိက creative ဘိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုအဓိကဆောင်ရွက်ပြီးတော့ကျွန်တော်လုပ်နေတယ်ပေါ့အဲ့ဒီနိုင်ငံသား artist တွေနဲ့ကျွန်တော်ပေါင်းတယ်ကျွန်တော်ဟို idea တွေ sharing လုပ်တယ်သူတို့နဲ့ကျွန်တော်ပေါင်းပြီးတော့ပေါင်းဆက်ဖန်တီးရယ်ပေါင်းဆက်ဖန်တီးပြီးတော့ကျွန်တော်ဒီ high hopes ရဲ့ brand လေးနဲ့ကျွန်တော်အခုကျွန်တော်ရဲ့ဒီမြန်မာမှုတွေငွေအသက်တွေနဲ့ကျွန်တော်အခု new york ကတော့ဒါကဘာမှာဟို fashion မှာဒါနံပါတ်1မြို့တော်ဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီကနေစပြီးတော့ထိုးဖောက်ဖို့ဆိုပြီးတော့ကျွန်တော်ရည်ရွယ်ပြီးတော့အဲ့ဒီကနေပြီးတော့ new york မှာခေတ်စားနေရဲ့ဒီနေ့ခေတ် fashion တွေနဲ့ကျွန်တော်တို့မြန်မာမှုတွေနဲ့ကျွန်တော်ပေါင်းဆက်ပြီးတော့
fusion သဘောမျိုး
fusion ပေါ့ကျွန်တော် street wear ကိုကျွန်တော်က fusion street wear လို့ကျွန်တော်ပေးထားတယ်
ခင်ဗျာ။ဟုတ်ဟုတ်
ဆိုတော့ fusion street wear ဖြစ်တဲ့အတွက်ကျွန်တော်ဒီကျွန်တော်တို့ရဲ့အထူးသဖြင့်တော့မြန်မာပေါ့မြန်မာယဉ်ကျေးမှုအမှုတုခမလက်ရာတွေနဲ့အဲ့ဒါတွေကိုကျွန်တော်ကဟိုကျွန်တော်ရဲ့ creation နဲ့ဒီက artist တွေနဲ့ပေါင်းပြီးတော့ကျွန်တော်အဲ့ကောင် fusion street wear လေးဆိုပြီးတော့ကျွန်တော်အခုစတင်ပြီးတော့ထိုးဖောက်နေပါတယ်ဟုတ်န
ိုင်မယ် product အနေနဲ့ရောထုတ်နိုင်နေပြီလားအခု
ကအခုစထုတ်နိုင်နေပြီဟုတ်ကျွန်တော်ဒီ high hope ဆိုတဲ့ company လေးကိုကျွန်တော်2019မှာ register လုပ်လိုက်တယ် new york မှာပြီးတော့ registration ကျတဲ့အချိန်မှာကျွန်တော် design တွေ ready ဖြစ်အောင်လုပ်တယ်လုပ်ပြီးတော့အခုပထမဆုံးအနေနဲ့တော့ကျွန်တော်ကအာကျွန်တော် blue ကျွန်တော်မြန်မာခေါ်ဆိုရင်တော့ blue ပေါ့နော် blue ကိုကျွန်တော်ကအဲ့ဂုံမှန်ပေါ့ကျွန်တော်အနေနဲ့ကတော့ဒါ nut blue ပေါ့ nut blue sit blueတကြားမင်းတို့ဒီနတ်မင်းကြီးကိုမြန်မာမင်းကြီးကိုစစ်တိုက်ပေးရတဲ့စစ်ဘလူးနတ်ဘလူးကိုကျွန်တော်စစ်သူကြီးဘလူးကိုကျွန်တော်စပြီးတော့ကျွန်တော်ဒီဇိုင်းပေါ်မှာစပြီးတင်တယ်တင်ပြီးတော့ကျွန်တော်အတွက်ကျွန်တော်စစ်မျက်နှာဖွင့်ခိုင်းတဲ့သဘောပေါ့အဲ့တော့ဒါ
ဘလူးနဲ့စ
ဖွင့်ဘလူးနဲ့စဖွင့်တယ်ဘလူးတော့မှကျွန်တော်ဘလူးမှသူကကျွန်တော်လေးလာပေါ့မှာသူကအမျိုးမျိုးရှိတယ်ပေါ့နော်ဆိုတော့ဒီဟာကကောင်းတဲ့ဘလူးပေါ့ကောင်းတဲ့ဘလူးကိုမှစစ်ဘလူးပေါ့ဆိုတော့အဲ့တော့ကျွန်တော်ကဒါသူ့ဂုံမှန်ကြီးကိုကျွန်တော်အတွက်စစ်မျက်နှာ
စာပွင့်စာ
ပွင့်ခံဆိုပြီးတော့ကျွန်တော်ဖွင့်ခံလိုက်တယ
်အခုဒါထူးထူးခြားခြားပေါ့နော်မြန်မာလူငယ်တွေကြားထဲမှာဟိုမြန်မာနိုင်ငံမှာတော့လောက်ကြကန်ရတာတွေရှိတယ် fashion နဲ့ပတ်သက်ပြီးတော့အခုဟိုခစ်ပေါ်တွေရောရိုးရာရောတကယ် tradition ရောမျိုးစုံလောက်ကြတာ
ဟုတ်ကဲ့
ဒါပေမဲ့နိုင်ငံသားမှာအခုလိုထိုးပေါက်တာအာနေသေးတယ်ပေါ့
ဟုတ်ကဲ့
ဆိုတော့အခုလိုမျိုးဖြစ်လာအောင်ဟိုကိုလင်းလွန်းကဘယ်ဟာများ influence ရတယ်လဲဘလို့အတွေ့အခေါ်တွေဝင်လာတယ်လဲ
ဟုတ်ကျွန်တော်ကတော့ဟိုအဓိကကတော့ဟိုငယ်ငယ်လေးတည်းကကျွန်တော်ဒီအဝတ်အစားယူတယ်ယူပြီးအဓိကကျွန်တော်ဘာကိုယူတာဆိုတော့ကျွန်တော်တို့ကမြန်မာပြည်မှာဒါအခုလိုလဲတိမာပါ made in USA တွေကိုယူကြတယ်ဟု
တ်တယ်
ဆိုတော့ made in USA ဆိုတာကလည်း quality မှာဒါကမ္ဘာမှာအကောင်းဆုံးလို့ကျွန်တော်တို့ကသိထားကြတာဟုတ်အဲအဲ့ဒီဘာမှကျွန်တော်တို့ဟိုးခစ်တောင်ကလွန်ခဲ့တဲ့15နှစ်နဲ့20ရာဆိုကျွန်တော်တို့အစ်စ်တွေဝင်ဝင်နိုင်ကြအောင်အဟောင်းလေးတွေ made in USA ဖြစ်ရင်ပြီးရောကျွန်တော်တို့ light wear စုကြတယ်ဆိုတော့အဲ့ဒီဟာလေးကကျွန်တော်ငငယ်လေးတွေကပါလာတာပေါ့ ဆိုတော့ကျွန်တော်စုထားတဲ့ဟိုအင်းကြီးဆိုလည်းအများကြီးဆိုတော့ဒါပေမဲ့ဒီကိုရောက်တဲ့အချိန်မှာဟိုကျွန်တော်ဗာစဉ်းစားမိလာတယ်ဆိုတော့ငါများဒါမှမဟုတ်မြန်မာတယောက်ယောက်များ Made in USA product ထုတ်နိုင်ဘယ်လိုများနေမလဲကျွန်တော်ဝင်စဉ်းစားကြည့်ကျွန်တော်ဆိုလဲကုန်ယူမှာပဲမြန်မာတယောက်က Made in USA T-shirt ထုတ်အဲ့ဒီမှာမှ Made in USA ဖြစ်ရတာ ਨੇ သူများရဲ့လို့ပုံမှန်မဟုတ်ပဲ ਨੇ ကျွန်တော်တို့မြန်မာမှုက Made in USA product ပုံမှာပါလာရင်ကျွန်တော်မြန်မာနိုင်ငံကြီးတစ်ခုလုံးအနေနဲ့မြန်မာနောက်လာနောက်သားတွေအနေနဲ့ဟိုကျွန်တော်တို့ inspiration ရစေချင်တယ်ဆိုတော့အသူတော်မှဟလာကျွန်တော်အသက်30ကျော်မှကျွန်တော်အမေရိကန်ကိုရောက်တာပါဆိုတော့သူတော်မှအသက်30ကျော်မှဒါမျိုးတွေလုံနိုင်တယ်ငါတို့တွေ14 5နဲ့အသက်20ဘာလို့သူ့လိုမလုံနိုင်ရမှာလဲကျွန်တော် inspiration ရတယ်ဆိုတာကတော့ကျွန်တော်အဖိုးကဟိုရဲဘော်၃ချိတ်ဟိုစပြီးတော့ဖြစ်တည်ဖို့ဘိုးကျောင်းအောင်ဆန်းနဲ့အရင်ဆုံးဂျပန်ကိုသွားတယ်နှစ်ယောက်တည်းသွားတယ်ကျွန်တော်အဖိုးနဲ့သွားတာပါဆိုတော့တခင်လှမြန်လို့ခေါ်ပါတယ်ဆိုတော့အဖိုးကတော့ကျွန်တော်ရဲ့ဒါတကယ်တဘောအလုံးရဲ့ hero
idol ပေါ့နော
်ဟုတ် idol ပေါ့နော်ဘာဖြစ်လို့လဲဆိုတော့အဖိုးကသူ့ယုံကြည်ချက်ကိုမြဲမြဲနောက်ဆုံးထွက်တဲ့အထိမြဲမြဲဆုပ်ကန်ပြီးတော့သူဆွန့်လောက်သွားတာပေါ့နော်ဆိုတော့အဲ့တော့အဖိုးရဲ့ဆုံးမစကားတွေလည်းရှိတယ်ဆိုတော့အဲ့တော့ဟိုဒီယုံကြည်ချက်တစ်ခုကိုကျွန်တော်တို့စပြီးတော့ဒါအိမ်မက်ပေါ့အိမ်မက်ကနေစတာပေါ့နော်ဆိုအိမ်မက်တစ်ခုကိုကျွန်တော်တို့အကောင့်တဲ့ဘွားမှာကိုယ်ပဲအကောင့်တဲ့ဘွားမှာအိမ်မက်ဆိုတာမက်နေုံနဲ့
ဒါဘာဖြစ်မလား
ဖြစ်မလားအဓိကအဖိုးစီကကျွန်တော်ယူလိုက်တာဒီအဖိုးရဲ့တက်တိဆွန့်လို့ဆွန့်လာရဲ့လှုပ်ဆောင်ချက်ယုံကြည်ချက်တစ်ခုကိုမြဲမြဲမြန်မြန်လုပ်တဲ့စိတ်အဲ့ဒီဟာလေးကျွန်တော်ရင်ထဲမှာထည့်ပြီးတော့ဒီအမေရိကန်ကိုထွက်လာတယ်ငါလည်းဟိုတမိုင်းလေးတစ်ခုကြည်ကြည်ခမ်းမမခန်းခန်းနန်းနာကြီးမဟုတ်ဘူးဆိုရင်တော့ငါအနေနဲ့ခုနကပြောသလိုအုပ်လေးတစ်ချက
်အမေရိကန်ကောဘယ်လိုလာဖြစ်ဖို့ဖြစ်သွားတာလဲဘယ်တော့ရောက်တယ်လဲအဲ့ဒါလေးပြောပြ
အဲကျွန်တော်လွန်ခဲ့တဲ့နှစ်နှစ်ဒီအချိန်ရောက်တော့အဓိကလာပြတ်တာကတော့အမေကျွန်တော်အမေကကျွန်တော်ကိုအဲ့လိုဆိုင်းမစိမ့်မုံမစိမ့်နဲ့သူကပြောတယ်ဟိုသူတို့လည်းဒီအချိန်တည်ကြရမှာပေါ့နော်ဆိုတော့သူတို့မတည်ခင်မှာကျွန်တော်အမေရိကန်ကနေပြီးတော့တစ်ခုခုလေးပညာလေးတစ်ခုဖြစ်ဖြစ်အဲ့လိုတစ်ခုခုလေးသူတို့အတွက်ဟိုကျေးဇူးဆက်တဲ့အနေနဲ့ယူပေးပါလားလုပ်ပေးပါလားဆိုတော့ကျွန်တော်ကလည်းအမေရဲ့အဲ့ဒီစကားတခွန်းတဲ့ကြောင့်ဒါအဖေတို့အမေတို့ပေါ့နော်ဆိုတော့အဲ့ရတယ်အမေခေါင်းတစ်ချက်ပဲညှိပြီးကျွန်တော်ဘာမှမစဉ်းစားပဲနဲ့ကျွန်တော်ထွက်လာ
ဖြစ်အောင်လုပ်ပြီးထွက်လာတာပေါ့
ဖြစ်အောင်လုပ်တာဒါအဖေနဲ့အမေတို့ကျွန်တော်ထွက်လာတာပါဟ
ိုအမှုပညာဆိုတာလည်းဟာကွာပကြည့်ဆွဲခြင်းနဲ့ကာမိုရီလည်းတီရှပ်လေးထုတ်ခြင်းနဲ့ဆိုပြီးကွာကောက်ခနဲ့လုတ်လို့မရဘူးလေ background ရှိမှရတာဟုတ်ကွာအခြေခံရှိမှရအဲ့ဒီဟာတွေကတော့ဘယ်ရရဘလို့ background ရှိတာရှိ
တယ်ကျွန်တော်ကမြန်မာပြည်မှာတော့ကျွန်တော်ငငယ်လေးတွေကပကြည့်ဆွဲတယ်ကျွန်တော်ဒီမြေပြူလေးတွေကိုပပူးထူတယ်ပြီးတော့ကျွန်တော်တချင်းရေးတယ်တချင်းဆိုတယ်ပြီးတော့ကြပြားတွေရေးတယ်ကျွန်တော်ကြပြားတွေကလည်း magazine တွေမှာဟိုအသုံးပြုတာခံရပူပါတယ်ဆိုတော့ကျွန်တော်ကဒီအမှုပညာနဲ့ပတ်သက်ရင်ကြတော့ကျွန်တော်ထင်တယ် natural born artist ဖြစ်မှာပေါ့ဟိုအမှုပညာဆိုတာကျွန်တော်ခံယူချက်ကတော့ကိုယ်ကိုယ်တိုင်ခံစားနေတာမျိုးဒါတချို့အမှုပညာရှင်တွေကခံယူရပေါ့နော်ကျွန်တော်ကကြတော့မဟုတ်ဘူးအားလုံးခံစားလို့ရမယ်အထူးသဖြင့်ကိုယ်နိုင်ငံကိုယ်လူမျိုးတွေဥပမာကျွန်တော်တို့မြန်မာပြည်ကိုဆိုရင်ငါအနေနဲ့မြန်မာပြည်ကိုဘယ်လိုလေးတည်အောင်ကပောင်ငါလုပ်ပြရင်ကောင်းမလဲပေါ့အဲ့တော့ကျွန်တော်အခု high hope ဆိုတာလုပ်လိုက်တယ် high hope ဆိုတာကလည်းကျွန်တော်ဘာကိုယူထားရလဲဆိုတော့ကျွန်တော်ရိုးရိုးချင်းမြင့်မြင့်ကြံကိုကျွန်တော်ယူထားတာဗျ Stay low key hopes up high ပေါ့ဆိုတော့ hopes up high ဆိုတော့ကျွန်တော်တို့ဟိုလူရယ်လို့ဖြစ်လာရင်အမြဲတမ်းမျှော်လင့်ချက်ဆိုတော့အမြင့်ကြီးမှထားတဲ့လေကျွန်တော်တို့ထင်တယ်ကျွန်တော်လည်းကျွန်တော်မျှော်လင့်ချက်မြင့်မားလို့ကျွန်တော်အမေတွေဖေတွေရဲ့မြင့်မားတဲ့မျှော်လင့်ချက်ကိုဖြည့်ဆည်းပေးတယ်လို့ကျွန်တော်ဒီလိုရောက်လာတာပေါ့အဲ့တော့မျှော်လင့်ချက်မြင့်မြင့်မားမားထားတဲ့အတွက်ကျွန်တော်ရိုးရိုးချင်းမြင့်မြင့်ကြံနေပြီးတော့အနှစ်ချုပ်လေးကိုဆွဲထုတ်လိုက်ပြီးတော့ကျွန်တော်high hope လို့ပေးလိုက်တာခင်ဗျဟု
တ်ပြီအဲ့တော့အခုညီလေးထုတ်နေတဲ့ဒီ t-shirt နဲ့ဒီ street wear ပဲ
ဟုတ်ကဲ့ street wear ပါန
ော်ဟိုအဲ့ဒါတွေကအမေရိကန်ထဲနေဖြန့်နေရတာပေါ့မြန်မာပြည်ကိုဖြန့်နေပြီလားဘလောက်ထိအောင်မြင်မှုရပြီလို့သိရတယ်လဲ
ကျွန်တော်ထုတ်ဖို့လုပ်ခဲ့ရတော့တစ်နှစ်ကျော်ပါပြီတစ်နှစ်ကျော်ပြီဒါမဲ့ကျွန်တော်အချိန်ကြီးအကြောင်းကြောင်းကြောင်းပြီးတော့ဒီမှာကျတော့ဟိုကျွန်တော်မှာ investment ကလည်းမရှိဘူးမရှိရတဲ့အတွက်ဟိုကျွန်တော်အဲ့ investment လေးတစ်ခုရအောင်ကျွန်တော်စုတယ်ပြီးအဓိကကတော့ designကျွန်တော်ကဟိုဒီဇိုင်းဘက်ကိုအထူးပြုပြီးလေ့လာနေတာဖြစ်တဲ့အတွက် ကျွန်တော်ဒီဇိုင်းကိုလွယ်လွယ်လေးနဲ့မလွတ်ပေးလိုက်တယ်နောက်တစ်ခုကကျွန်တော်ကဘလူးဆိုရဲဟိုဒီ mythical creature ပေါ့နော်ကျွန်တော်ဒန္တာကြီးလားတတ္တဝါကြီးလားကျွန်တော်အင်ဒိုနီးရှားမှာလည်းရှိတယ်ရုဒိယမှာလည်းရှိတယ်ကမ္ဘောဒီးယားမှာလည်းရှိတယ်ဆိုမြန်မာမှာလည်းရှိတယ်ဒါပေမဲ့ကျွန်တော်ဘလူးကိုကျွန်တော်ဘယ်ဘလူးနဲ့မှမတူချင်တာ
ကိုမူပိုင်ဘလူး
ကိုမူပိုင် high hope ရဲ့ဘလူးဖြစ်ချင်တာအဲ့တော့အဲ့ဒါရန်ခက်ခဲ့ပါတယ်ရှိနေတဲ့သူတို့ဟိုဒီဟို formula ပေါ့နော်အဲ့ formula တွေကမှအစမ်းဆုံးကွဲထွက်နေအောင်ဖန်တီးရတာကျွန်တော်တို့တော်တော်ခက်ပါတယ်ကျွန်တော် civil blue လို့အားလုံးပြောထားတယ
်
ဆိုစစ်ဘလူးမှာစစ်မှန်ရှိရမယ်ဟုတ်အားကိုးခြင်းစိတ်ဖြစ်ရမယ်ကျွန်တော်ရဲ့စိတ်အဲ့တော့ဒီဘလူးကိုကျွန်တော် create လုပ်တာကိုကျွန်တော်တော်တော်ကြားတယ်ကျွန်တော်အခါယာနဲ့ချီပြီးပြင်ရတယ
်ဒီမှာကွန့်ကိုကိုလန်းကိုခင်းပြီးတော့စပြီးထိုးဖောက်တယ်ပေါ့နော်ဒီမှာယဉ်ကျေးမှုနဲ့ဒီအနောက်တိုင်း culture နဲ့ပေါင်းပြီးတော့ဒီ streetwear diffusion တွေထုတ်နေတယ်ဆိုတော့ဟိုလူငယ်တွေနောက်လူငယ်တွေသိရအောင်ပေါ့နော
်ဟို
အခက်ခဲတွေပါလိရှိခဲ့တယ်ဘာဆိုတော့ဒီမျိုး product တစ်ခုထွက်ဖို့ဆိုတာကမလွယ်ဘူးလေ
ဟုတ်တယ်
မလား
ဟုတ်ကဲ
့ဆိုတော့အဲ့ဒါလေးကိုခတ်တူတူလေးကိုရှင်းပြပါမြည်လေးကြုံရတာခက်ခဲရပါပဲဟုတ
်ကျွန်တော်ကြုံရတဲ့ခက်ခဲကတော့အဆုံးပါပဲအဲ့စပြီးတော့ဒီ product နောက်ပြီးကျွန်တော်ကစထုတ်တဲ့ဟာကို 100% made in USA ဖြစ်ချင်တယ်အဲ့တော့ကျွန်တော်အနေနဲ့ US တန်းပုံဝင်လင်းပြောရင်ကျွန်တော်ဘာမှမသိဘူးမသိရတဲ့ကျွန်တော်အစာဆုံးလေးလာတယ်ဒီ T-shirt ရဲ့အသားဘလို့အစာဆုံးမှချီရဘလို့သွားတယ် USA product တွေကဘာကြောင့်သူများနဲ့ကွဲထွက်ပြီးကောင်းနေတာလဲအဲ့ဒါလေးကိုကျွန်တော်လေးလာအမျိုးစအနေဆုံးလေးလာတယ်ပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်တော်တော်ကြားရတယ်နောက်ဆုံးကျွန်တော်ဟိုအားလုံးကိုကျွန်တော်ပြောတဲ့ဟာလေးတစ်ခုရှိပါတယ်ကျွန်တော်ဒီဘလူးကိုအသက်သွင်းဖို့ပေါ့ကျွန်တော်ဘလူးအသက်သွင်းတယ်လို့ကျွန်တော်ပြောတယ်ဒီ high hope ကိုအသက်သွင်းဖို့ဒီပထမဆုံးဘလူးကိုထုတ်နိုင်အောင်ကျွန်တော်၃လခေါက်ဆွဲပြုစားခဲ့ရပါတယ်ဆိုတော့ဘာလို့ဆိုတော့ဒီမှာနေစိတ်စားစိတ်အရန်စည်းကြီးပ
ါ
အရန်စည်းကြီးတော့ကျွန်တော်ဒီဟာလေးဖြစ်လာဖို့ကျွန်တော်တကယ်ကိုကျွန်တော်၃လကျော်ခေါက်ဆွဲပြုစားပြီးတော့ပတ်စံစုပြီးတော့ဒီဘလူးကိုလောက်ခဲ့တာအမေရိကလည်းဖြစ်တယ်နေစိတ်စားစိတ်အရန်စည်းကြီးရဲ့နယူးယောက်မှာလည်းဖြစ်တဲ့အတွက်ဟိုမလွယ်ပါဘူးအလုပ်လည်းလုပ်ရတယ်စာရီလည်းလေ့လာရတယ်ဒီဇိုင်းတွေလည်းဆွဲရတယ်ကျွန်တော်တနေ့ကို၄နာရီလောက်ပဲအိပ်ရပါတယ်ဆိုတော့အဲ့တော့ဒီဟာကြီးဖြစ်လာဖို့ကတော့ခုနကဟိုအစကနေပြီးတော့အခုဖြစ်ဘလူးထွက်လာတဲ့အထိမှာတော့ကျွန်တော်ဟိုခက်ခဲတယ်ဆိုတော့ဟာတဲ့အများကြီးကြော်လွန်ပြီးခက်ခဲပါတယ်ဒါပေမဲ့ခုနကကျွန်တော်ပြောသလိုပဲဘလောက်ပဲခက်ခဲပါဟိုဖြစ်အောင်လုပ်မယ်ဆိုရယ်စိတ်တစ်ခုဟာအရေးအကြီးဆုံးပါ
အခုဒီ product တော့စထွက်လာပြီကိုရိုလုံးပေါ်လာပြီပေါ့နော်တဖြည်းဖြည်းနဲ့ကို T-shirt တွေပါလေထုတ်နိုင်တယ်ဈေးကွက်ကိုဖြတ်စဖြတ်နိုင်ပြီ
ဟုတ်ကဲ့
ဘလောက်အထိရှင်းမှန်းချက်ထားတယ်လဲ
အာကျွန်တော်ကကြတော့အခုကျွန်တော်နယူးယောက်မှာလုပ်တဲ့ရည်ရွယ်ချက်ကိုဟုတ်ကျွန်တော်ရဲ့ goal ကော goal ကကြတော့ကျွန်တော်နယူးယောက်မှာလုပ်တဲ့ရည်ရွယ်ချက်ကိုကဟိုကျွန်တော်အခုဒီမှာမထင်မှတ်ပဲနဲ့လေ Rihanna နဲ့ကျွန်တော်ဆုံတယ် Adrian Brody နဲ့ဆုံတယ်ဆိုတော့အဲ့မှာကျွန်တော်ကဘာအလင်းလေးပွင့်သွားလဲဆိုတော့ငါတီရှပ်ကိုသူတို့မျှဝေလိုက်ရယ်ဆိုကဘာကျော် celebrity တယောက်ယောက်ကိုပေါ်မှာကျွန်တော်တို့မြန်မာမှုတစ်ခါမှမမြင်ဘူးသေးပါဘူ
းအခုလုံနိုင်ပြီလားတယောက်ယောက်
ကျွန်တော်အခု
လာလိုက်ပြီလား
ဟုတ်တယ်ကျွန်တော်အခုအဲ့လမ်းကြောင်းတွေကိုသွားနေတယ်ပေါ့နော်ဆိုတော့ကျွန်တော်တချို့သူတို့ရဲ့ဒီပတ်သက်ရာပတ်သက်ကြောင်းတွေပေါ့ပတ်သက်ရာပတ်သက်ကြောင်းတွေနဲ့ကျွန်တော်စကားတွေလိုက်ပြောထားတယ်အဲ့အတွက်သူတို့ကလည်းကျွန်တော်ကိုဘာပြန်ပြောလဲဆိုတော့ကျွန်တော်ဘက်က unique ဖြစ်နေတဲ့ product တခုသူတို့ကိုပြနိုင်ရမယ်သူတို
့သူတို့လက်ကားတော့ဘိုးဖြစ်အောင
်ကျွန်တော်ဘက်ကပြနိုင်ရမယ်ကျွန်တော်သူများလိုမျိုးဒေါ်လာသိန်းနဲ့ချီလည်းမပေးနိုင်ဘူးပေါ့နော်အဲ့တော့အဲ့ဒီကျွန်တော်ရဲ့ goal ကတော့အဲ့ဒါပါကျွန်တော်တို့မြန်မာမှုတီဟိုပါဦးကဘာကျော် artist တွေရောက် celebrity တွေရောက်ကိုပေါ်မှာရောက်ကိုရောက်ရမယ်ဆိုတဲ့စိတ်ပ
ါဟုတ်ပြီကိုလင်းကျေးဇူးများပါတယ်ခင်ဗျာ
အခုလိုမြန်မာအနုပညာရှင်ကိုလင်းလွန်းနဲ့ကိုဇော်ဝင်းလှိုင်တွေ့ဆုံမေးမြန်းထားတာကိုကျမတို့ VOE မြန်မာပိုင်းရုပ်သံအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။မကြာခင်မှာတော့မြန်မာပြည်ကပေးစာထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ရမှာပါရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။မေလ29ရက် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီဌာနကနိုင်ငံဝန်ထမ်းတွေနဲ့ပဲအာဂရီလိုက်စားမှုတားဆီးကာကွယ်ရေးအဖွဲ့ CPU တွေဖွဲ့ထားလေတော့အဲ့ဒီ CPU တွေဟာမော်လာကင်းစောက်တဲ့ယုံ
တွေဒါကတော့ဒီမလားဆိုပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးအစိုးရဌာနအကြီးအကဲတွေဘလောက်အရေးပါတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမတ်အေးတန်နာကျော်ကတင်ဆက်မှာပါရှင်။
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေအတွက်မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA သတင်းတွေအောက်မှာမှတ်ချက်တူလေးတွေနဲ့ VOA ကိုစာရေးလာကြတဲ့သောရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်လေးတွေကိုဝေမျှပေးခြင်းပါတယ်။မြင့်အောင်ဆိုတဲ့တော်ရရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းသာခြင်းနဲ့ပြည့်စုံကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။ကရင်ပြည်နယ်ကြာရင်စေကြီးမြို့နယ်လဲစောကျေးရွာကတော်ရရှင်ဖြစ်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်မြင့်လှိုင်ကတော့ VOA ကိုအမြဲတမ်းနားဆင်နေတော်ရရှင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကပါစာတကားမှမပို့ဘူးပါဘူး။အမြဲနားထောင်နေတာရေဒီယိုကပါ။အချိန်ကျပြီဆိုတော့ VOA ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။ပြည်တွင်းသတင်းနိုင်ငံတကာသတင်းတွေကြားပြီးတော့မှအိတ်လို့ရပါတယ်ဆိုပြီးရေးလာပါတယ်။ညရွှေဆိုတဲ့သောရရှင်ကတော့ဥသောဇန်သားရဲ့အတန်ငွေငယ်တွေကကြားပြီးတော့သဘောကျခဲ့တာပါတဲ့အခုမှမြင်ဘူးလို့ကျေးဇူးတင်ပါတယ်ဥသောဇန်သားကိုကျမ်းမှစိတ်ချမ်းသာပါစေဆုတောင်းဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဥသောဇန်သားဆရာတော်မင်းတုံညာနဲ့တွေ့ဆုံမိမြန်ခင်ရုံမြင့်တန်ကြားမှာထုတ်လွှင့်ပေးခဲ့တာကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်ဖြစ်ပါတယ်နောက်ထပ်သောရရှင်တစ်ယောက်ကလည်းဓညဝတီကသောရရှင်လှနှုတ်တင်တာပါသူကဥသောဇန်သားကို BBC မှာတာဝန်ထမ်းဆောင်တော့ကစကားပြောဖြစ်ခဲ့တာအခုထိသတိရလျက်ပါကျမ်းမာပြီးတော့လူရင်စင်နာပြေဝပါစီလို့ဆုတောင်းပေးပါတယ်ဟုတ်ကဲ့ပါဥသောဇန်သားကိုစားကျေးဇူးတင်ပါတယ်နော်တားလဲဆိုတဲ့သောရရှင်ကလည်း VOA ကလူတော်တော်များများကိုမြင်တွေ့ဘူးပါပြီဥသောဇန်သားကိုအရင်အားကြပါတယ်မဲတန်တာကျော်တယောက်မမြင်ဘူးသေးပါဘူးတဲ့ဟုတ်ကဲ့ပါကိုတားလဲရေကျမတို့ရဲ့ VOA Facebook အစာမျက်နှာမှာကျမတို့ VOA အဖွဲ့သားတွေအားလုံးရဲ့တက်ပုံတင်ထားပေးပါတယ်နော်အေးခိုင်ဆိုတဲ့တော်ရရှင်ကတော့ဒီအမေဖြေကဏ္ဍမှာဆရာတော်ကျမ်းမာချမ်းသာပြီးတော့သာသနာကျိုးတိုင်းပြည်ကျိုးစတဲ့တပူထမ်းဆောင်နိုင်ပါစေတဲ့နောက်ထပ်တော်ရရှင်ကိုအောင်ကလည်း VOA ကတစဉ်တပည့်တော်ဦးတင်ပါတယ်လို့ရေးလာပါတယ် VOA အစီအစဉ်ကိုကြည့်ရှုပြီးရေးလာကြတဲ့တော်ရရှင်ရဲ့မှတ်ချက်တူလေးတွေဖြစ်ပါတယ်မြမလူငယ်လေးဆိုတဲ့တော်ရရှင်ကလည်း VOA ကိုအမြဲတမ်းနားထောင်နေတော်ရရှင်ပ
ါ VOA သတင်းကိုစောင့်ကြည့်တဲ့ညတိုင်းပေါ့သတင်းနားထောင်လိုက်တိုင်းနိုင်ငံခြားသတင်းတွေပဲကြည့်နေရတယ်VOA မြန်မာသတင်းဌာနကမြန်မာသတင်းများများကိုအဓိကထားပြီးလွှင့်ပေးစေချင်ပါတယ်ကျေးဇူးပ
ါနိုင်ငံသားသတင်းတွေပဲကြည့်နေရတယ်ဆိုလို့နိုင်ငံသားသတင်းတွေပဲတင်တဲ့ post တွေကိုရွေးပြီးတော့ကြည့်မိတယ်ထင်မိပါတယ်เนาะဘာလို့လဲဆိုတော့ကျမတို့နေ့စဉ် VOA ကနေပြီးတော့ဒီ radio ရုပ်မြင်သံကြားတို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမှုပြန်လွှင့်မှုတွေအားလုံးမှာနိုင်ငံတကာသတင်းမြန်မာသတင်းအားလုံးကိုမျက်များတတ်တာထည့်ထားပါတယ်အရေးကြီးကြီးတယ်လို့မျိုးအရေးကြီးတဲ့သတင်းကိုဦးစားပေးတင်ပါရယ်ဒါမှလည်းတေချာကတော့ကျမတို့မြန်မာပြည်ကသတင်းတွေကိုအများစုထည့်သွင်းပြီးဖော်ပြပေးပါရယ်နော်အခုလိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗီဒီယိုကနေပြီးတော့တချို့အစီအစဉ်တွေတင်ဆက်ပေးပါဆိုပြီးရေးလာကြတဲ့သောရရှင်ရဲ့ဒီစာလေးတွေကိုလည်းပြောပြပေးချင်ပါတယ်ဘလို့အစီအစဉ်တွေကိုသူတို့နားထောင်ချင်တာလဲဆိုရင်မြန်မာပြည်သူများအကျိုးမျှော်တောင်းဆိုပါတယ်ဆိုပြီးရေးလာတဲ့ဒီ Facebook က post တစ်ခုမှာတော့ ပြည်မြမတဲ့တင်းကိုလေးစားစွာဖြင့်တင်းတစ်ခုအနေနဲ့တင်ဆက်ပေးဖို့တောင်းဆိုပါရစေတဲ့မြမနိုင်ငံပိုင်ပြည်သူပိုင်တယံဇာတများမြမပြည်သူတွေအတွက်အသုံးပြုချင်တတ်မိဆိုတာကိုတင်းတစ်ခုအနေနဲ့တင်ဆက်ပေးပါတဲ့နောက်ထပ်သောရဆင်နွေနွေခိုင်ဆိုတဲ့သောရဆင်ကလည်းအဲ့ဒီရက်ပိုင်းအတွင်းမှာပဲရေးလာတာပါနိုင်ငံပိုင်ပြည်သူပိုင်တွေကိုပြည်သူတွေပိုင်ဆိုင်ပတ်သက်ခွင့်ဘလို့ရှိတယ်လဲဆိုတဲ့အကြောင်းလေးတွေကိုတင်ဆက်ပေးပါမြမနိုင်ငံသူနိုင်ငံသားတွေအားလုံးကိုစားပြုပြီးတော့ဖြေကြားပေးပါတဲ့နိုင်ငံအတွက်တယံဇာတတွေသုံးသိမိဆိုတဲ့တင်းတွေတင်ပေးပါဆိုတော့ရေးလာတာပါသူတို့ကတော့မြန်မာနိုင်ငံကတယံဇာတာကပြည်သူအတွက်ဘလို့အသုံးပြုရမလဲဆိုတဲ့အကြောင်းအရာကိုကာကနနာအားလုံးကိုအသိပေးမှုလုပ်ချင်တယ်ထင်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ဆီယမတအူးအနေနဲ့တောင်းဆိုပါတယ်ဆိုပြီးရေးလာတာပါ
။အခုမြန်မာပြည်မှာပြုလုပ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာလူကြီးများနဲ့တွေ့ဆုံဆွေးနွေးပွဲလေးများပြုလုပ်ခဲ့ရင်မြန်မာပြည်မှာအလွဲများကိုသက်ဆိုင်ရာလူကြီးတွေသိရှိအောင်ဆွေးနွေးပေးပါလို့ VOE ရဲ့ပရိသတ်ဆီယမတအူးအနေနဲ့တောင်းဆိုပါရစေရှင်။မြန်မာပြည်ကအခြေခံဆရာဆရာမတွေလည်းယူကြရပါတော့မယ်
။ဟုတ်ကဲ့ပါ။ပညာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပြဖို့ဒီတော်ရရှင်တောင်းဆိုလာတာပါ။ဒါနဲ့ပြီးခဲ့တဲ့ကျွန်တော်တို့စနေ18ရက်နေ့ထင်ပါတယ်။မေလ18ရက်နေ့တုန်းကပဲ VOE ရဲ့စနေရုံမြင့်တန်ကြားအစီအစဉ်မှာဒီမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘာတွေလှုပ်ဆောင်နေလဲ၊ဘာတွေရှေ့ဆက်လုပ်ဖို့လိုအပ်သေးလဲ၊ဘလို့အခက်အခဲတွေနဲ့ကြုံတွေ့နေရလဲဆိုတာတွေကိုဆွေးနွေးပြီးသွားပါရင်နော်။အစီအစဉ်လည်းကြည့်လိုက်ပါအောင်လို့ပြောချင်ပါတယ်ရေဒီယိုကနေပြီးတော့လည်းမေလ19ရက်နေ့ကတင်ဆက်ပေးသွားပါတယ်ဒီအစီအစဉ်တွေကိုနားထောင်ဒါမှမဟုတ်လည်းမကြည့်လိုက်ရအောင်ဆိုတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာဒါမှမဟုတ် VOE မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာသွားပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မြန်မာနိုင်ငံရဲ့ပညာရေးပိုင်းပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြပေးထားတာဖြစ်ပါတယ်ဆက်ပြီးရင်ဖွင့်လာတဲ့သရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ VOE ရေလောက်ပါအောင်ထိုင်းမြန်မာရွှေပြောင်းအလုပ်သမားတွေဒုက္ခတွေ့တော့မယ်ထင်ပါတယ်။ဆိုပြီးတော့ Messenger ကနေပြီးရေးလာတဲ့သရရှင်ကတော့သူသိကျင်တဲ့သတင်းတစ်ခုအတည်ပြုပေးပါဆိုပြီးတော့မေးလာတာဖြစ်ပါတယ်
။ VOE ရေလောက်ပါအောင်ဗျာ။ထိုင်းမြန်မာရွှေပြောင်းအလုပ်သမားတွေအတိဒုက္ခရောက်တော့မှနဲ့တူပါရဲ့။လက်ရှိကန်ဆောင်ထားကြတဲ့ MOU စနစ်မဟုတ်တဲ့ CI ကန်ဆောင်ထားတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့2023လပိုင်း MOU စနစ်ကိုပြောင်းရွှေ့ကန်ဆောင်ရမယ်တဲ့။သတင်းမှန်ဟုတ်မဟုတ်လေ့လာစီခြင်းနဲ့ဗျာထိုင်းနိုင်ငံဆိုတာကမြန်မာနိုင်ငံသားတွေအတွက်အရေးပါတဲ့သွေးကြောတမြင်ပါ
ဟုတ်ကဲ့ပါဒီတော့ရှင်ကိုဖြေကြားပေးရမယ်ဆိုရင်တော့ကျွန်မဒီထိုင်းနိုင်ငံကကျွန်မတို့သတင်းတော့မဲအေးမာကိုလှမ်းပြီးတော့ဟုတ်ပါတယ်တဲ့ဒီတော့ရှင်ပြောတဲ့အတိုင်းပဲ2020ဒီဇင်ဘာကုန်ရောက်ရင်ဒီစနစ်ပြောင်းတော့မယ်လို့ပြောပါတယ်မဲအေးမာရေဒီကိစ္စနဲ့ပတ်သက်လို့ဒီတော့ရှင်ဒီမေးထားတာလေးကိုနည်းနည်းမသိသလောက်ပြောပြပေးပါရှင
်ဒီမဲအေးတနာရေးဒီလိုပါဒီအရင်တော့ပေါ့နော်ဒီထိုင်းအစိုးရကနေပြီးတော့ဒီ2020ခုနှစ်မတ်လကုန်ချီမှာပေါ့နော်ဒီမိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ပေါ့ CI ဆိုတဲ့စာအုပ်ကိုင်ထားတဲ့သူတွေအားလုံးကတရားဝင်ဖြစ်သွားအောင်နှစ်နိုင်ငံသဘောတူညီတဲ့ MOU နဲ့ပဲလာရတော့မယ်ပေါ့နော်ဒီစာအုပ်ဒီကိုင်လို့မရတော့ဘူးဆိုပြီးတော့အဲ့လိုမျိုးကြေညာထားတယ်အဲဒါပေမဲ့ဒီမေလ23ရက်နေ့တည်းမှာပဲသူတို့ပြန်ပြီးနှစ်နိုင်ငံညှိနှိုင်းကြပြီးတော့ပေါ့နှစ်နိုင်ငံလို့သဘောဝင်ကြီးဌာနတွေညှိနှိုင်းကြပြီးတော့ပြန်ပြီးတော့6လပတ်တန်းထပ်တူပေးလိုက်တယ်2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ကနောက်ဆုံးထားပြီးတော့ပေါ့နော်ဒီစာအုပ်တွေကနေပြီးတော့တရားဝင် MOU နဲ့သာနားတော့မယ်ပေါ့အဲ့တော့2020ဒီဇင်ဘာလ31ရက်မတိုင်ခင်မှာပဲပေါ့နော်ဒီ CI ကင်ထားတဲ့သူတွေကမြန်မာနိုင်ငံကိုပြန်ပြီးတော့ခါကြတော့ဒီ MOU နဲ့တရားဝင်လာတော့မယ်အဲ့ခါကျရင်နိုင်ငံကူးလက်မှတ်စာအုပ်ပေါ့နော်ဒီတရားဝင်လာတော့မယ်ပေါ့အခု CI ကကျတော့မိသူမိဘဖြစ်ကြောင်းထောက်ထားစာအုပ်ဖြစ်တဲ့အတွက်အဲ့ထဲမှာဟိုတကောင်ကြီးမရှိလဲရတယ်အမှတ်ပုံတွေမရှိလဲရတယ်အဲ့လိုလုပ်ပေးထားတာပေါ့အခုဒီ2020ခုနှစ်ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားပြီးတော့လိုရမယ်ဟာကတော့ဒီတရားဝင်ပြီးနဲ့သာလာတော့မယ်တရားဝင်လို့သမားတို့ကထိုင်းရလက်ခံမယ်ဆိုပြီးပြောထားတဲ့အတွက်အလို့သမားတွေကအဲ့ဒီပုံစံအတိုင်းပဲလာတော့မယ်အခြေအနေမျိုးရှိတာပေါ့နော
်ဟုတ်ကဲ့ပါမင်းမသူတီးတဲ့လောက်အခြေအနေအကုန်လုံးကိုလောလောဆယ်လက်ရှိအခြေအနေတွေကိုပြောပြသွားတာဖြစ်ပါရင်ဒီတော့ရှင်ကိုလည်းကျွန်မဆက်ပြီးပြောရမယ်ဆိုရင်ကျွန်မတို့အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ထွင်ရင်ထူးတယ်လို့ဆက်ပြီးသတင်းတင်ဆက်ပေးဦးမှာဖြစ်ပါတယ်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်မင်းမရေဖြည့်ချားပေးတာကျေးဇူးတင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်နောက်ထပ်ရင်ဖွင့်လာတဲ့တော်ရရှင်တယောက်ကတော့ဖြိုးမြင့်နိုင်ဆိုတဲ့တော်ရရှင်မှာ Messenger မှာစာရေးလာတာပါ AP လာတော့ကသူနေပြည်တော်ဆေးရုံတရုံမှာရဲလွန်စည်းတွေသူ့ကိုပေးလိုက်လို့ပါဆိုပြီးတော့စာရေးပြောလာပါတယ
်22ရက်4လ2019ရက်နေ့ကနေပြည်တော်အငိမ့်သားဆေးရုံမှာစီကံသွားပြတာမှာရဲလွန်တဲ့ဆေးတွေပေးလိုက်ပါတယ် Expire ဆေးကိုလည်း Expire ဖြစ်ပေမဲ့တော့သုံးလို့ရပါတယ်လို့ပြောလိုက်ပါတယ်ဒီအကြောင်းအရာကိုစားသုံးသူရေးရာဌာနကိုထိုက်တန်းခဲ့ပါတယ်အခုအခါမှာတော့စားသုံးသူရေးရာဌာနက နေပြီးတော့အငိမ့်သားဆေးရုံစီတွားရောက်ဆစ်ဆေးမယ်လို့သိရပါတယ
်ဟုတ်ကဲ့ဒီတော့ရှင်ကစားသုံးသူရေးရာဌာနကိုလည်းတိုင်တန်းထားရဲဆိုတော့ဒီစားသုံးသူရေးရာဌာနကတော့တရားဝင်ဘလို့ဖြေရှင်းလဲဆိုတာစောင့်ပြီးတော့ကြည့်ရမယ်ထင်ပါတယ်ရှင်။ဟိုကျွန်မကြားဘူးတာလေးပြောရမယ်ဆိုတော့ကျွန်မကဒီဆေးရုံရဲ့တာဝန်ရှိသူလည်းမဟုတ်နောက်ပြီးတော့ဆေးကုမ္ပဏီရဲ့တာဝန်ရှိသူအနေနဲ့လည်းမဟုတ်တက်ကျွမ်းသူအနေနဲ့လည်းမဟုတ်လို့ကျွန်မရဲ့စကားကတော့တရားဝင်မှမထင်ပါဘူး။ဒါပေမဲ့ကျွန်မကြားဘူးတာတွေမှာတော့ဒီဆေးရှားပါးရဲ့တိုင်းပြည်နေရာဒေသတွေမှာရဲလွန်ဆေးတချို့ကိုတိုက်ကျွေးတယ်လို့တိရပါတယ်အဲ့ဒီဟာကလည်းဒီမြန်မာနိုင်ငံတစ်ခုတည်းမကပါဘူးဟိုရက်လွန်စီကလည်းဒီအတိုင်းအတာရက်အတိုင်းအတာတစ်ခုထိပဲလွန်သေးတယ်ဆိုရင်တို့ကလုံခြုံစိတ်ချရအောင်လှုပ်ထားတာမလို့တို့ရက်လွန်စီတွေကိုအသုံးပြုရတယ်လို့ကြားပါတယ်ရှင်ကျွန်မကိုယ်ပိုင်လက်တွေ့အဖြစ်အပျက်တစ်ခုနဲ့ပြောရမယ်ဆိုရင်ဒီအမေရိကန်ပြည်အောင်စုမှာပေါ့လေကျွန်မအိမ်ကဆေးတစ်ခုရက်လွန်သွားတော့ဟိုဆေးလည်းအေးပေါ်လိုအပ်လို့ဆေးဆိုင်ကိုဖုန်းဆက်ပါတယ်ဒီကဆေးဆိုင်ကြီးပါဆေးဆိုင်ကြီးတဆိုင်မှာအဲ့ဒီဆေးဆိုင်ကိုဖုန်းဆက်တော့သူကလောလောဆယ်ကျမကဆရာဝန်လက်မှတ်မပါဘဲနဲ့ဒီဆေးကိုယူလို့မရဘူးဆရာဝန်လက်မှတ်ပါပြီးတော့ယူထားရဲ့ဆေးကလည်းအိမ်မှာကုန်နေတယ်ဆိုတော့သူကရက်လွန်နဲ့ဒိတ်ကိုမေးပါတယ်ရက်လွန်နာကလည်း तू ကတိတ်မကြသေးဘူးဆိုတော့ဒီဆေးကိုတဲ့လောလောဆယ်တုံးဆွဲလို့ရတယ်ရက်လွန်နာတိတ်မကြသေးဘူးလို့ तू ကပြောလိုက်ပါတယ်သူဒါမဲ့ဟိုတေးစားတာကတော့ American ပြည်အောင်စုမှာအဲ့လိုရက်လွန်နဲ့ဆေးတွေကိုဆေးရုံဆေးခန်းတွေမှာပေးလို့မရပါဘူးနောက်ပြီးတော့တရားဝန်လည်းရောင်းချလို့မရပါဘူးဒါကတော့ American ပြည်အောင်စုဘက်ကဟိုတရားဝန်အနေထားကိုပြောတာပါမြန်မာနိုင်ငံမှာတော့ဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာဟိုဒီကိုဖြိုးမြင့်နိုင်လဲစာရေးပြီးတိုင်ထားရေဆိုတော့တခုခုအကြောင်းထူရယ်ဆိုရင်ဒီမက်ဆင်ဂျာမှာပဲကျွန်မကိုတစ်ချက်လောက်လှမ်းပြောပြီးတော့ဟိုပြောပြပေးပါအောင်လို့ကျွန်မတို့လည်းတည်ကျင်လို့ပါကျေးဇူးတင်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာဒေသသောရရှင်တွေကိုတချင်းလေးတပုတ်မြေတာဒီလက်ဆောင်ပေးအောင်မှာဖြစ်ပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့ဒေးချစ်တော်ရရှင်ကြီးကမြမတချင်းလေးတပုတ်နဲ့လက်စာဖြောပြပေးခြင်းပါတယ်ရှင်။အခုတော့ဒီကျွန်တော်တို့ရုံးမှလည်းစိုးနေကြပြီးတော့မြမနိုင်ငံမှာလည်းဒီအစ်စ်ပြန်ပြီးတော့စိုးတယ်လို့ကြားရတဲ့တချင်းဟောင်းလေးပါ။မြမစုမှုကလည်းဒီတချင်းလေးကိုတော်ရရှင်ကြီးတွေမေတ္တာတွေလက်ဆောင်ပေးခြင်းနဲ့ဆိုပြီးတော့ပြောလာလို့ပါ။ဖြည်းဖြည်းလေးနဲ့ငိမ့်ငိမ့်လေးဆိုတဲ့တချင်းဖြစ်ပါတယ်။ကျွန်မကရှိတာကတော့အမူရင်းတော့မဟုတ်ပါဘူး။မူရင်းအဆိုတော့မဟုတ်ပေမဲ့လည်းထူးရင်တင်ပြန်ဆိုထားတဲ့တချင်းဖြစ်ပါတယ်။ဒီတော့မစုမှုနဲ့ဒီဖြည်းဖြည်းလေးချစ်တော်ရရှင်ကြီးအားလုံးဒီတချင်းလေးကိုနားဆင်ခံစားကြပါဦးနော်ထွင်းတင်တည်ဆူထားတဲ့ဖြည်းဖြည်းလေးနဲ့ငင်းငင်းလေးတစ်ချင်းဖြစ်ပါလိမ့်ရှင
I'll tell like it is
ဒီဆိုထားတဲ့ဖြည်းဖြည်းလေးနဲ့ငင်းငင်းလေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရည်နဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါရဲ့ရရှိနေအဲ့လိုမျိုးတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားမစင်လိုက်ရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voenews.com ဖြစ်ပါတယ် VOE ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
Morning we sanna ye ya xin yu de lin shine this is gone me pyo le ma jo
တနင်္လာနေ့နေ့ခင်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာဌာနဆိုင်ရာအကြီးအကဲတွေကဘလောက်အရေးပါနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင
်။ဌာနတွင်အာဂရီလိုက်စားမှုတားဆီးကာကွယ်ရေးဟာလက်ရှိတာဝန်ထမ်းဆောင်နေကြတဲ့ဦးစီးဌာနအကြီးအမှုတွေနဲ့လုပ်ငန်းဌာနအကြီးအမှုစုစုပေါင်း200လောက်ရဲ့အားထုတ်မှုအပေါ်မှာပဲတည်နေတယ်လို့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်မေလ20ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးအတွင်းကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့ဆွေးနွေးချက်တွေအပေါ်ပြန်ပြီးဆွေးနွေးချိန်သူကအဲ့လိုပြောလိုက်တာပါသူအဲ့လိုပြောလိုက်ရတာကလည်းအကြောင်းရှိပါတယ်ကော်မရှင်အစည်းအဝေးခန်းစာကိုဆွေးနွေးချိန်မှာအမတ်တချို့ကအာဂရီလိုက်စားမှုဖြစ်နိုင်တဲ့အန္တရာယ်ဇုံထဲရောက်နေကြတဲ့ဌာနတွေမှာအဲ့ဒီဌာနကနိုင်ငံဝန်ထမ်းတွေနဲ့ပဲအာဂရီလိုက်စားမှုတားဆီးကာကွယ်ရေးအဖွဲ့ CPU တွေဖွဲ့ထားလို့အဲ့ဒီ CPU တွေဟာမုံလာကင်းစောက်တဲ့ယုံတွေဖြစ်လာလိမ့်မလားဆိုပြီးမေးခွန်းထုတ်ခဲ့တဲ့အပေါ်သူကအဲ့လိုပြန်ဖြေရှင်းလိုက်တာဖြစ်ပါတယ်အာဂရီလိုက်စားမှုတက်ဖြစ်ရင်လည်းပတ်သက်ပြီးကော်မရှင်ကဘလို့ကင်တွယ်နေသလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စီရောက်လာတဲ့တိုင်ကြားစာရီထဲမှာကော်မရှင်အနေနဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေတစ်ခုတည်းကိုပဲကင်ဆယ်ပြီးညှိစွန့်မှုရှိမရှိစစ်ဆေးရတဲ့အကြောင်းတချို့တိုင်ကြားစာရီဟာသက်ဆိုင်ရာဌာနတွေနဲ့ပဲပတ်သက်တဲ့အတွက်အဲ့ဒီဌာနဘက်ကမှတ်ချက်နဲ့ပြန်လည်ပေးပို့ရတာဖြစ်ကြောင်းဒါဟာတိုင်ကြားစာရီဟာဥပဒေနဲ့ညှိစွန့်မှုမရှိဘူးလို့ဆိုလိုတာမဟုတ်ကြောင်းတချို့ကိစ္စတွေကိုဌာနဆိုင်ရာအကြီးအကဲတွေအနေနဲ့ဌာနရင်းအရေးယူမှုပြုလုပ်နိုင်တယ်လို့တချို့ကိစ္စတွေကိုတော့ညှိစွန်းတဲ့ဥပဒေအလျောက်တရားစွဲဆိုတင်ဖို့တာမျိုးလုပ်ဖို့လိုကြောင်းဌာနဆိုင်ရာအကြီးအကဲတွေကအဲ့ဒီလိုအရေးယူဆောင်ရွက်မှုမျိုးတိတ်မလုပ်တဲ့အတွက်အမတ်တချို့ကမုံလာဦးကင်းစောင့်တဲ့ရုံပုံမြင်နဲ့တင်စားပြောတာဖြစ်ကြောင်းဦးအောင်ကြီးကနှိုင်းရှင်ပြောဆိုခဲ့တာဖြစ်ပါတယ်။သူ့အတွေ့အကြုံအရဌာနရင်းအာဂရီလိုက်စားမှုတွေမှာအောက်ကနေအထက်ကိုပံ့ပိုးပေးမှုတွေကိုတွေ့ရှိခဲ့ရတယ်လို့အောက်ခြေကအကျင့်ဖောက်ပြန်မှုကျူးလွန်တဲ့အခါအထက်ကလာစစ်ဆေးတဲ့အရာရှိကြီးတွေကိုယ်တိုင်ကဖြစ်ရမှန်ကိုဖော်ထုတ်စစ်ဆေးအရေးယူမဲ့အစားကျူးလွန်ခဲ့တဲ့အဖြစ်တွေကိုဖုံးဖိပြုပြင်ပေးခဲ့ပြီးပေါ်လျော့အောင်လုပ်ပေးခဲ့လို့ကော်မရှင်ကအရေးယူခဲ့ရတာတွေတောင်ရှိတယ်လို့ဆိုပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အာဂရီလိုက်စားမှုကိုဥအောင်ကြီးကတနိုင်ငံလုံးမှာဒလေးစရိုက်တပွဲပြန့်နှံ့နေတဲ့အာဂရီလိုက်စားမှုစနစ်ဆို systemic corruption လို့နာမည်တက်ပါတယ်။ဒါတွေကိုစုံစမ်းစစ်ဆေးတရားစွဲထောင်ချရုံနဲ့ပပျောက်သွားအောင်လုပ်ဖို့မလွယ်ဘူးလို့လည်းရှင်းပြပါတယ်
။ဒါကြောင့်သူတို့ကော်မရှင်အနေနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးပညာပေးတာ၊ကြိုတင်တားဆီးကာကွယ်တာစုံစမ်းစစ်ဆေးတရားစွဲတာစတဲ့ချင်းကန်ဒီသုံးမျိုးနဲ့ဖြည့်ရှင်းဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ပညာပေးတဲ့စီမှာပြည်သူတွေအနေနဲ့စိတ်ွယ်ရမှာတော့ဒီလိုအကျင့်ဆိုးမျိုးကိုလုံးဝလက်မခံနိုင်ဘူးမလုပ်ဘူးဆိုတော့ကောင်းမွန်တဲ့စိတ်နေစိတ်ထားနဲ့အမှုကျင့်တွေဖြစ်ပေါ်လာအောင်လုပ်တာပါ။ဒါကိုမူလတန်းကစတဲ့ပညာပေးရေးအစီအစဉ်မျိုးမှာထည့်သွင်းထားပြီးအကျိုးသက်ရောက်မှုရဖို့အချိန်ကြာနိုင်ပေမဲ့တာရှည်လက်ခံတစ်ချိန်မှာအာဂရီလိုက်စားတဲ့ယဉ်ကျေးမှုကိုချုပ်ငြိမ်းသွားစေနိုင်တယ်လို့ဆိုပါတယ်။နောက်တနည်းကတော့အာဂရီလိုက်စားမှုတွေမဖြစ်အောင်တားဆီးကာကွယ်တာမျိုးပါလက်ရှိလက်ပြီးလက်ယူများတယ်လို့နာမည်ထွက်တဲ့ဌာနဆိုင်ရာတချို့မှာ ဌာနတွင်ကလူတွေနဲ့ပဲ CPU အဖွဲ့တွေဖွဲ့စည်းပြီးမိသားစုစိတ်ဓာတ်နဲ့ပြုပြင်ထိန်းချုပ်ပေးနေတယ်လို့ရှင်းပြပါတယ်
အာဂရီလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့တချို့နိုင်ငံတွေမှာလုပ်တယ်လို့ခက်ချက်ညက်ကင်တွယ်လိုက်ပါလားဆိုတဲ့အမတ်တချို့ရဲ့အကြံဉာဏ်ကိုတော့မြန်မာနိုင်ငံရဲ့အခြေအနေရရနဲ့မတူညီလို့လိုက်လုပ်လို့မရဘူးလို့ဦးအောင်ကြည်ကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာအသေးစားအာဂရီလိုက်စားမှုတွေမကြဆင်းရခြင်းရဲ့အဓိကအကြောင်းရင်းတစ်ခုဟာရုံးဌာနတွေမှာအယိုးဆွဲနေတဲ့ဌာနရင်းအာဂရီလိုက်စားမှုတွေကြောင့်လို့ထောက်ပြပါရတယ်။အဲ့ဒီဌာနတွေမှာတာဝန်အရှိဆုံးသူတွေကိုတွက်ကြည့်ရင်စုစုပေါင်းလူ100လောက်ပဲရှိတာမို့အာဂရီလိုက်စားမှုတိုက်ဖျက်ရေးမှာအဲ့ဒီလူ100ဝန်းကျင်အရေးပါတယ်လို့ပြောလိုက်တာပါ။တကယ်တော့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာသူ့ဘာသူအလုပ်တွေလုပ်နိုင်တဲ့လောက်လုပ်ခဲ့ပါတယ်။2018စက်တင်ဘာလမှာအာဂရီလိုက်စားတယ်လို့ကြော်စောသတင်းဖြစ်ပေါ်ခဲ့တဲ့ရန်ကုန်တိုင်းဥပဒေချုပ်ဦးဟန်ထူတိုင်းနယ်ခရိုင်အဆင့်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲတပ်ဖွဲ့ကရဲမှူးတယောက်စုစုပေါင်း6ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲနိုင်ခဲ့ပါတယ်။2019မတ်လအရောက်မှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့သူ့ကိုလက်ထိုးခဲ့တယ်လို့အထောက်အထားတွေ့ခဲ့ရတဲ့ GGS ကုမ္ပဏီကတာဝန်ရှိသူ3ယောက်ကိုအာဂရီတိုက်ဖျက်ရေးဥပဒေနဲ့အရေးယူပြနိုင်ခဲ့ပါတယ်။ဒါတွေကတော့ငါးကြီးကြီးဖမ်းပြခဲ့တဲ့တာဒဂါတွေပါ။နောက်ထပ်ထူးထူးခြားခြားလုပ်ပြတာတစ်ခုကပြည်သူတွေအတော်လေးစိတ်ဝင်စားတဲ့မိုးထီမိုးမိရွှေတူးပေါ်ရေးလုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲလိုက်နိုင်ခြင်းပါအာဂရီလိုက်စားသူရောအာဂရီလိုက်စားပါတယ်ဆိုပြီးစနစ်တကျအကွက်စင်လိမ့်လဲတိုင်တန်းသူကိုပါအရေးယူနိုင်ခဲ့ခြင်းပါဖော်ပြပါအရေးယူမှုအားလုံးထက်ထူးခြားတဲ့အမှုတစ်ခုကတော့ရေးအရေးမြင့်တဲ့မြစ်ချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကညွှန်ကြားရေးမှုချုပ်ဒုညွန်ချုပ်နဲ့ညွှန်မှုတွေရဲ့အာဂရီလိုက်စားမှုကိုဖော်ထုတ်နိုင်ခြင်းဖြစ်ပါတယ်ဒါဟာဌာနဆိုင်ရာထဲမှာအရင်ကလှုပ်ထုံးလှုံနီးလူလူတောင်ဖြစ်ခဲ့တဲ့ဝိုင်းကြီးချုပ်စနစ်နဲ့အာဂရီလိုက်စားတာမျိုးကိုဖော်ထုတ်အရေးယူနိုင်ခဲ့ခြင်းပါအ
ာဂရီတပ်ဖြည့်ရေးကော်မရှင်ဘက်ကအဲလောက်လုံနိုင်ပေမဲ့အခြားအကန့်အသတ်တွေအများကြီးရှိနေပါသေးတယ်ဆက်ဆက်ဥပဒေတချို့ပြဋ္ဌာန်းနိုင်မှုလိုနေသေးတာကော်မရှင်အနေနဲ့အာဂရီလိုက်စားမှုတပ်ဖြည့်ရေးဥပဒေကလွဲရင်အခြားဘာဥပဒေနဲ့မှလုတ်ကန်ဆောင်ရွက်လို့မရနိုင်တာလူအင်အားနေပါတာတမတော်နဲ့ဆိုင်တာကင်တွေလို့မရတာစတာတွေဖြစ်ပါတယ်။တရားဥအောင်ကြီးပြောသလိုပဲမြန်မာနိုင်ငံမှာအာဂရီလိုက်စားမှုတက်ဖြစ်ရေးအောင်မြင်မှုဆိုရင်ကော်မရှင်တစ်ခုတည်းအကောင့်ထဲဖော်လို့ရမှာမဟုတ်ပဲအရေးကြီးတဲ့ဌာနဆိုင်ရာလူကြီးအယောက်200လောက်အပါအဝင်မန္တန်ကြီး300နဲ့ပြည်သူတွေတက်ညီလက်ညီပူးပေါင်းပါဝင်မှခီးရောက်နိုင်မယ်ဖြစ်ကြောင်းပါ
ခုတော့ကုသညူဦးတင်ဆက်မဲ့အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင
်။ဘရရှ်မဖျားမြင်းကြီးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမထားတဲ့ NLD အစိုးရလက်ထက်မှာမြင်းကြီးလုပ်ငန်းစဉ်တွေရှေ့မတူးတာပဲရှိသီးသားပြဿနာတွေကိုမရှင်းနိုင်သေးုံမကပြိပခအချို့ပါတိုးလာနေပါတယ်။ညီငယ်ကြီးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတာကတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိပြန်လူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် view ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာနိုင်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ view မှာဝိုင်းရဲ့ဖုန်းနံပါတ်က0123923254ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်တော်ရှင်မျိုးကိုကျေးဇူးပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ထူချာစံပြကပ္ပသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချန်းကတင်ဆက်မှာပါရှင်။
ကမ္ဘောဒီးယားနိုင်ငံမှာထွန်းရက်ဆိုင်ပြူကိုရာသီအတွက်တင်းနယ်အထွက်ဘလောက်ရှိမယ်ဆိုတာခံမှန်းတာနဲ့လဲထွန်းမင်္ဂလာအခမ်းအနားကျင်းပခဲ့ပါတယ်။ရိုးရာရနွားတရှင်ကိုတုံးပြီးတော့အဲ့နွားတွေကိုစဘာပြောင်းနှမ်းပဲမြက်ဝိုင်းနဲ့ရေတို့ကိုလည်းတိုက်ကျွေးခဲ့တာပါ။ဒီနွားနှကောင်စားတဲ့အစားအစာပေါ်မူတည်ပြီးတော့ဒီနေ့အတွက်ဆိုင်ပြူရမယ့်တင်းနယ်မိုးရေချိန်နဲ့ဆိုင်ပြူရာသီအခြေအနေကိုခံမှန်းကြတာပါ။ကမ္ဘောဒီးယားလယ်သမားအများစုကဒီအခမ်းအနားကိုအလေးနဲ့ယုံကြည်တာဖြစ်ပြီးတော့နိုင်ငံရေးသမားတွေတန်တမန်တွေလည်းတက်ရောက်ပြီးတော့ဒီရိုးရာခမ်းအနားကိုအားပေးခဲ့ပါတယ်။ ဒီဘွဲကိုနှစ်စဉ်ပြည်နယ်ပြောင်းပြီးတော့ကျင်းပလေးရှိတာပါ။စဘာ85ရာခိုင်နှုန်းပြောင်း90ရာခိုင်နှုန်းပဲ85ရာခိုင်နှုန်းလောက်ကိုတော်ဝင်နွားတွေစားသွားတဲ့အတွက်ဒီသင်းနံတွေကိုစိုက်ပျိုးတဲ့လို့တော်ဝင်ပြည်တွင်ပညာရှင်တွေကပြောပါတယ်ရှင
်။အင်္ဂလန်က Brighton မြို့မှာရောက်ထိုးဖြစ်နေတဲ့အိမ်ကလေးကိုပြသထားပါတယ်။ဒီအိမ်ရဲ့ခေါင်းမိုးဟာမြေပြင်ပေါ်ရောက်နေပြီးအထဲကပရီဘောဂါတွေအားလုံးကိုအိမ်ရဲ့ကျမ်းပြင်မှာကတ်ထားတာပါ။ Upside Down House UK company တီထောင်သူ Tom Darcy ရဲ့လက်ရာဖြစ်ပြီးတော့ရောက်ထိုးအိမ်နဲ့ဓာတ်ပုံရိုက်လိုသူတွေအတွက်အခွင့်အရေးတစ်ခုအဖြစ်ဖန်တီးခဲ့တာပါအပြင်ကတကယ့်အိမ်အစ်စ်တွေနဲ့တက်နိုင်သမျှတူညီအောင်ဖန်တီးထားပါတယ်လို့ Darcy ကပြောပါတယ်လာရောက်လည်ပတ်သူတွေဟာအိမ်တစ်ခုလုံးကိုလှည့်ပတ်ကြည့်ရှုပြီးပရီဘောဂပစ္စည်းတွေကိုကင်ပြီးဓာတ်ပုံရိုက်နိုင်တယ်လို့အိမ်သားတွေကိုခေါင်းထိုးဝင်ပြတဲ့ပုံစံတွေလည်းရိုက်နိုင်ပါတယ်အခုလိုအိမ်မျိုးဖန်တီးထားတာ၄အိမ်လောက်ရှိပြီးတော့ပထမအိမ်ကို2018ခုနှစ်မှာအင်္ဂလန်အရှေ့တောင်ဘက် Bournemouth ဒေသက The Triangle အရပ်မှာစတင်ဆောက်လုပ်ခဲ့တာပါဒီအိမ်တွေရဲ့အပြင်နဲ့အတွင်းကိုရာသီအလိုက်ပြောင်းလဲပြင်ဆင်ပါတယ်လို့ကုမ္ပဏီရဲ့တရားဝင်အင်တာနက်စာမျက်နှာမှာကြေညာထားပါတယ
်ကမ္ဘာပေါ်ကလူများစုအတွက်တော့အသက်တရာပြင်အေးစီနေတော့မယ်လို့စိတ်ကူးရှိကြပါမယ်ဂျာမနီနိုင်ငံကဖဖွားတယောက်ကတော့နိုင်ငံရေးသမားအဖြစ်နဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေပါတယ်။ Lisa Hayes ကအရင်တော့ကာယအားကစားဆရာမအဖြစ်နဲ့လုပ်ကင်ခဲ့ပြီးတော့အခုချိန်မှာတော့သူ့ရဲ့မွေးရဇာတိဖြစ်တဲ့ Cashan Bo London မြို့ကောင်စီရွေးပွဲဝင်ရောက်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။သူ့ရဲ့အဓိကရည်မှန်းချက်ကတော့2011ခုနှစ်မှာပိတ်သိမ်းခဲ့တဲ့မြို့ကရေကူးကန်ကိုပြန်ပြီးတော့ဖွင့်လှစ်နိုင်ရည်အာရုံစိုက်တာပါ။ဒီရေကူးကန်ကိုမြို့ပြင်မှာအစားတို့ဖွင့်လှစ်ခဲ့ပေမဲ့လည်းဒီကိစ္စကိုသဘောမတူတဲ့ Hayes ကတဆိုင်မမတ်ဆန့်ကျင်နေခဲ့ပါတယ်။ဒါမဲ့လည်းအသက်ကြီးလို့ဆိုပြီးတော့သူ့ရဲ့အမြင်ကိုလက်လူရှုခံရတဲ့အတွက်ကြောင့်မလို့အခုလိုမျိုးမျိုးကောင်စီရွေးကောက်ပွဲဝင်ဖို့ဖြစ်လာရတာပါမေလ26ရက်နေ့ကျင်းပတဲ့မျိုးကောင်စီရွေးကောက်ပွဲမှာလူဦးရေ 8,000 လောက်ရှိတဲ့မျိုးကန်တွေမဲပေးကြပါလိမ့်ဒီမျိုးလဲမှာလူသိများတဲ့သူဖြစ်တဲ့ Hayes ကဒေသခံတွေဖွဲ့စည်းထားတဲ့ကာရှန်ဘိုလန်တဲ့မျိုးဟာငါတို့မျိုးဖြစ်တယ်ဆိုတဲ့လှုပ်ရှားမှုကရွေးချယ်တဲ့ကိုယ်စားလှယ်လောင်းဖြစ်ပါတယ်လူငယ်တွေအတွက်တခုခုလှုပ်ပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုလိုမျိုးရွေးကောက်ပွဲဝင်တာဖြစ်တယ်လို့ဖဖွား Lisa Hayes ကပြောပါတယ်ရှင်
မဲဤတနာကျော်နဲ့ကိုငင်းချမ်းတို့တင်ဆက်တဲ့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်ဥရောပတိုက်တလွှားမှာကျင်းပတဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာတော့ပါတီငယ်လေးတွေအပေါ်ထောက်ခံမှုတွေကိုတွေ့ခဲ့ရပါတယ်။တင်းငွေတွေနဲ့မှာထွက်ပေါ်လာတဲ့ကနဦးရက်လက်တွေမှာတော့အရင်ကနဲ့စာရင်ပိုးပြီးတော့ကွဲပြားမှုတွေရှိလာမယ်အနေအထားတွေ့မြင်နေရတာဖြစ်ပါတယ်။ဥရောပပါလီမန်အထွတ်အခရာကျတဲ့ရွေးကောက်ပွဲနောက်ဆုံးနေ့ဖြစ်တဲ့မနေ့တင်းငွေတွေနဲ့မှာတော့ဥရောပနိုင်ငံ22နိုင်ငံကမဲဆန္ဒရှင်တွေမဲပေးခဲ့ကြတာပါ။လွှတ်တော်အမတ်နေရာ952နေရာကိုရွေးကောက်မဲ့၄ရက်ကြာမဲပေးမှုတွေကိုတော့မဲဆန္ဒရှင်426တန်းရှိတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံမှပြီးခဲ့တဲ့ကြာသပတေးနေ့ကလေးကစတင်ခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံကို၄ရက်တာခီးစဉ်အဖြစ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှတော့ဂျပန်ဧကရာဇ်နာရူဟီတိုနဲ့တွေ့ဆုံပါတယ်။နောက်သမ္မတထရန့်ကဂျပန်ဝန်ကြီးချုပ်အာဘေနဲ့တရားဝင်တွေ့ဆုံပြီးကုန်သွယ်ရေးနဲ့ကာကွယ်ရေးကိစ္စတွေကိုဆွေးနွေးတောင်းအပ်မယ်လို့လည်းမျှော်လင့်ထားကြပါတယ်။မြန်မာနိုင်ငံတွင်းမှာ Toyota ကကတ်တဆင်ထုတ်လုပ်တဲ့စက်ယုံဖွင့်တော်မယ်လို့သတင်းရှင်းမြစ်တွေကကိုကာပီဂျပန်သတင်းတွေမှာတင်းနင်းကနေနေကဖော်ပြကြပါတယ်။ Toyota ကတ်တဆင်ထုတ်လုပ်တဲ့စက်ယုံကတော့ရန်ကုန်မြို့ကတီလဝအထူးစီးပွားရေးဇုံမှာလုပ်မှာဖြစ်ပြီးကနဦးအနေနဲ့တနည်းကို Pickup Truck အစင်းကြီး1000ကျော်လောက်ထုတ်မှာဖြစ်ပါတယ်။ဒီတရားဝင်ကြေညာချက်ကိုတော့ဒီလကုန်လောက်မှာထုတ်ပြန်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်မြန်မာနိုင်ငံတွင်းကိုပြည်ပကပစ်ကတ်ကားတွေတင်သွင်းမယ်ဆိုရင်တော့အထူးလိုင်စင်ကြီးက40ရာခိုင်နှုန်းလောက်ကျတဲ့နေတာဖြစ်ပါတယ်ရှင
်သတင်းအကြီးချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြမဆန်တော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်မှာမို့ဆက်လက်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.